Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ29ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ30နဲ့40နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီမနက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျမအနန္ဒချမ်းမသတင်းတွေကိုဥဆက်မိုးဝင်းနဲ့အတူညားပေးမှာဖြစ်ပါတယ်ရုရှားတိုက်လေယာဉ်တစ်စင်းကိုတူရကီကပြစ်ချခဲ့တဲ့အတွက်တူရကီပေါ်ရုရှားစစ်ပွဲတန်ခတ်မှုတွေလှုံ့ဆော်ခဲ့ပါတယ်အမေရိကန်သံမောင်းများစွာရဲ့တယ်လီဖုန်းခေါ်ဆိုမှုအချက်အလက်တွေကိုဗဟိုအစိုးရကစူးစမ်းနေတဲ့ကိစ္စအမေရိကန်စံတော်ချိန်ဒီညတကောင်မှာရပ်ဆိုင်းရတော့မှာပါဒီသတင်းတွေအပအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနက်ပြောပြသွားမှာဖြစ်ပါတယ်ရှင
်ကောင်းပါပြီရှင်ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလို့တော့ကိုယ်စားလှယ်တွေကိုအာဂတိလိုက်စားမှုကင်းရမယ်ပါတီစီကင်းလိုက်နာမှုမရှိရင်အရေးယူခံရမယ်ဆိုတော့ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီး1990ပြည့်နှစ်ရွေးကောက်ပွဲမှာ NLD ကိုယ်စားလှယ်တူဦးဖြစ်ခဲ့တဲ့ဒေါက်တာတင့်ဆွေကတော့အခုလိုသုံးသပ်ပါတယ
်ရာဇလုံးကြီးလိုက်နိုင်မယ်လို့ကျွန်တော်အာမမခံရဘူးပေါ့နော်အဲ့လိုယူဆပါတယ်သို့တော့ကျွန်တော်တို့ပြစ်ပြစ်ဖြစ်တဲ့ရာခိုင်နှုန်းအထိကျွန်တော်တို့အမှတ်တရလည်းစူးစမ်းနိုင်ကြလေ
အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရမှာပါဒါအပြင်မြန်မာအရေးသုံးသပ်ချက်နဲ့အင်္ဂလိပ်စာသင်ခန်းစာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမနန္ဒာချန်နဲ့ဦးစံမိုးဝေတို့ကကြီးညာပေးပါအောင်ရှင
်တူရကီနိုင်ငံကနေရုရှားတိုက်လေယာဉ်တစ်စင်းကိုတူရကီနဲ့ဆီးရီးယားနယ်စပ်အနီးမှာပစ်ချခဲ့ပြီးတဲ့နောက်၄ရက်ကြာမှာပဲတူရကီပေါ်စစ်ပွားရေးရာတန်းခတ်မှုတွေလှုပ်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကတောင်းဆိုလိုက်ပါတယ်တူရကီကုန်ပစ္စည်းတချို့တင်သွင်းမှုတွေကိုကန့်သတ်တာရုရှားမှာရှိတဲ့တူရကီလုပ်ငန်းတွေကိုကန့်ထရိုက်နောက်ထပ်ထပ်တိုးမှုတွေတားမြစ်တာနဲ့ရုရှားနိုင်ငံကတူရကီကုမ္ပဏီတွေရဲ့လုပ်ငန်းတွေကိုထိန်းချုပ်တာတွေထည့်သွင်းထားတဲ့အရေးယူဒဏ်ခတ်မှုအမိန့်ကိုသမ္မတပူတင်ကစနေနေ့မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒီမိန့်နှံမှာရုရှားကနေတူရကီကိုစင်းလုံးကားလေရင်ပြန်တမ်းမှုခရီးစဉ်တွေရပ်ဆိုင်းဖို့နဲ့တူရကီမှာသွားရောက်လည်ပတ်တာပါဝင်တဲ့ခရီးသွားအစီအစဉ်တွေကိုရုရှားခရီးသွားကုမ္ပဏီတွေကရောင်းချတာတွေရပ်ဆိုင်းဖို့တွေလည်းပါဝင်ပါတယ်။နှစ်နိုင်ငံကြားတင်းမာမှုတွေကြီးထွားစေခဲ့တဲ့အင်ကာနေကရုရှားတိုက်လေရင်ပြစ်ချခံရပြီးကြတဲ့ကရုရှားဘက်ကတူရကီပေါ်လက်စားချေတုံ့ပြန်သွားမယ်လို့ခြိမ်းခြောက်ခဲ့တာဖြစ်ပါတယ်။ဒါအပြင်တိုက်လေရင်ပြစ်ချခံရတဲ့အပေါ်မှာလည်းသမ္မတပူတင်ကဒေါသတကြီးနဲ့တုံ့ပြန်ခဲ့တာပါ။မနစ်မနက်ကတော့တူရကီသမ္မတရီဆက်တေယစ်အာရိုဂန်ကနေရုရှားတိုက်လေရင်ကိုတူရကီကပြစ်ချခဲ့တဲ့ကိစ္စအပေါ်တကယ်ကိုစိတ်မကောင်းဖြစ်မိကြောင်းနဲ့မဖြစ်ခဲ့ရင်ကောင်းမယ်လို့လည်းပြောဆိုခဲ့ပါတယ်
။ Colorado ပြည်နယ် Planned Parenthood စီကံမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနဲ့အလားတူတနက်အုံပြတိုက်ခိုက်မှုတွေဟာဒီလောက်ဆိုရင်တော်လောက်ပြီလို့ American သမ္မတ Barack Obama ကစနေနေ့မှာပြောကြားလိုက်ပါတယ်။ဒါဟာတာမန်ဖြစ်ရိုးဖြစ်စဉ်မဟုတ်ပါဘူး။ဒါကိုတာမန်အဖြစ်ပြစ်တစ်ခုတစ်ပွဲသဘောမထားနိုင်ဘူးလို့အင်ပီရိုကနေထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါကိုအမှန်တကယ်အလေးကယူထားမယ်ဆိုရင်လက်နက်ကင်စရာမလိုတဲ့လူငယ်တွေလက်ထဲကိုလက်နက်တွေရသွားအောင်လမ်းမတွေပေါ်မှာစစ်လက်နက်တွေအလွယ်တကူဝယ်လို့ရနေတာကိုတစုံတစ်ခုတော့လှုပ်ဖို့လိုနေပြီဒီလောက်ဆိုရင်တော်လောက်ပြီလို့သမ္မတကပြောဆိုလိုက်ပါတယ်။တောက်ကြနေ့ဒေတာဆန်တော်ချင်းမွန်လွဲပိုင်းမှာတနက်သမားတယောက်ဟာကော်လိုရာဒိုစပရင်မှာရှိတဲ့ Planet Parenthood စေကန်းကိုဝင်ရောက်ပြီးတော့ပြစ်ခတ်ခဲ့ပြီးရဲတပ်ဖွဲ့နဲ့နာယီအတန်းကြာအပြိုင်အလှန်ပြစ်ခတ်ခဲ့ပါတယ်။အသက်58နှစ်အရွယ်မြောက်ကယ်လိုရီနာပြည်နယ်ကတနတ်သမားရောဘတ်လူးဝစ်ဒီယာဟိုတောက်ကြနေမွန်လွဲပိုင်းမှာဖမ်းဆီးရမိပြီးတော့အပြန်လန်ပြစ်ခတ်မှုတွင်ရဲအရာရှိတယောက်အပါအဝင်လူ3ဦးသေဆုံးခဲ့ပြီးတော့ရဲအရာရှိ5ယောက်အပါအဝင်လူ6ဦးဒဏ်ရာရရှိသွားတယ်လို့အာဏာပိုင်တွေကပြောပါတယ်သေဆုံးသွားတဲ့ရဲအရာရှိကတော့အသက်44နှစ်အရွယ်ဂက်ရက်ဆွေဆေးဖြစ်ပြီးတော့အရသားတွေရဲ့အမိကတော့စနေနေ့မှာမထုတ်ပြန်သေးပါဘူး
အာဖရိကခီးစဉ်ဒုတိယခီးတထောက်ဖြစ်ယူဂန္ဒါနိုင်ငံကိုရောက်ရှိလာတဲ့ပုတ်ရဟန်းမင်းကြီးဟာစနေနေ့ကလူလူဝိပုပွဲအခမ်းအနားကျင်းပပွဲပြုလုပ်ရမှာကြီးမားတဲ့လူအုပ်ကြီးကတက်ရောက်ဂုဏ်ပြုခဲ့ကြပါတယ်ဝိပုပွဲအခမ်းအနားကိုနာမူကွန်ကိုဖျားချောင်းလေဟာပြင်မှာကျင်းပပြုလုပ်ခဲ့ပါတယ်ဒီဖျားချောင်းဟာဆိုရင်1880ပြည့်လွန်ကာလကခရစ်ယာန်ဘာသာကိုဆွန့်လွတ်ဖို့ညှင်းဆန်ခဲ့ကြတဲ့အတွက်ဘုရင်ရဲ့မီးရှို့ကွပ်မျက်မှုခံသွားခဲ့ရတဲ့အာဇာနည်55ယောက်ကိုဂုဏ်ပြုတည်ဆောက်ထားတဲ့ဘုရားကျောင်းဖြစ်ပါတယ်။တက်ကြီးရွယ်အိုတွေဆင်းရဲနွမ်းပါသူတွေဆွန့်ပြက်ခံထားရသူတွေကိုကူညီစောင့်ရှောက်ရင်းဘဝပေးဆက်ခဲ့သူတွေကိုဂုဏ်ပြုကြဖို့ယူဂန္ဒါပြည်သူတွေကိုပုပ်ရဟန်းမင်းကြီးဖရန်စစ်ကတိုက်တွန်းခဲ့ပါတယ်။ ဒီဆင်လာကိုအခအားလျော်စွာသတိရဖို့ဒါမှမဟုတ်အဖိုးတန်ကြောင့်မြတ်ယတနာလိုဖျားเจ้าမျိုးပြတိုင်မျိုးတိဆောက်ထားဖို့မဟုတ်ပဲဒီလူတွေသူတော်စင်တွေရဲ့လောက်ရက်ကိုဆက်လက်ဆောင်ရွက်ကြဖို့ကဘာအနှံ့ပြန့်နှံ့အောင်လုပ်ကြဖို့ပြောကြားသွားခဲ့ပါတယ်။အဲ့ဒီနောက်ပုံရံမင်းကြီးဟာစွန့်ပစ်ထားတဲ့လင်းရင်ပြေးလန်းတစ်ခုကိုတွားရောက်ပြီးစိတ်အားထက်သန်စွာကြိုဆိုနေကြတဲ့လူငယ်ပေါင်းတသိန်းခွဲနီးပါးကိုတွေ့ဆုံခဲ့ပါတယ်။အဲ့ဒီမှာ HIV ပိုးကူးစက်ပြီးတော့မွေးဖွားလာတဲ့မိန်းကလေးငယ်တဦးနဲ့တဘုံပြန်ပေးဆွဲခံရမှုကနေလွတ်မြောက်လာပြီးတော့တက္ကသိုလ်ဘွဲ့ရဖြစ်လာသူအမျိုးသားတဦးရဲ့ပြောကြားချက်တွေကိုနားထောင်ခဲ့ပါတယ်။သူတို့ရဲ့ဘာသာယုံကြည်မှုဟာဘဝရဲ့အခက်အခဲတွေကိုလွတ်မြောက်စေတယ်လို့လည်းပုံရံမင်းကြီးကလူငယ်တွေကိုပြောဆိုသွားခဲ့ပါတယ်
။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းတောက်ကြံလေးကရှီယာဂန်းဝင်တွေရဲ့ဘာသာရေးလှည့်လည်ပွဲကိုအတိခံဘုံခွဲတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်ခဲ့တာဖြစ်တယ်ဆိုပြီးတော့ IS Islamic State တို့အဖွဲ့နဲ့ဆက်ဆံနေတဲ့ Boko Haram အဖွဲ့ကပြောဆိုလိုက်ပါတယ်။ဒီတက်ခတ်မှုအတွင်းမှာလူပေါင်း22ယောက်တည်ဆုံးခဲ့ရပါတယ်အခုဖောက်ခွဲမှုမတိုင်ခင်နှစ်ရက်ကလည်းလူဥယျာဉ်နှစ်တက်တမတသန်းနေထိုင်တဲ့ကာနိုမြို့ရဲ့လက်ကင်ဖုံးရောင်းချတဲ့ဈေးမှာအမျိုးသမီးနှစ်ယောက်ကအသေးခံဘုံခွဲတက်ခတ်ခဲ့မှုကြောင့်လူ14ယောက်တည်ဆုံးပြီးတော့တရားကြောဒဏ်ရာရရှိခဲ့ပါတယ်တောက်ကြံနေတက်ခတ်မှုဟာသူရဲကောင်းဖြစ်လို့ပြုလုပ်တဲ့စစ်ဆင်ရေးဖြစ်တယ်လို့ Twitter လူမှုကွန်ရက်စာမျက်နှာကတစ်ဆင့်စနေနေ့မှာထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ပို့ပြီးတော့ပြင်းထန်တဲ့တိုက်ခိုက်မှုတွေလည်းပြုလုပ်အောင်မှာဖြစ်တယ်လို့လည်းပြောထားပါတယ်။အစွန်းရောက်ဖွဲ့ဟာမြောက်ပိုင်းနိုင်ဂျီးရီးယားနဲ့အနီးပတ်ဝန်းကျင်ကင်မရွန်နိုင်ငံမြောက်ပိုင်းချတ်နဲ့နိုင်ဂျာစတဲ့အရက်တွေကိုလွတ်လပ်တဲ့ကာလီဖိတ်အစ္စလမ်နိုင်ငံတော်တည်ထောင်မှုအတွက်ကြိုးစားနေတာ6နှစ်ရှိပြီဖြစ်ပါတယ်။2009ခုနှစ်ကစလို့ဘိုကိုဟာရမ်အဖွဲ့ရဲ့လက်ချက်နဲ့တည်ဆုံးခဲ့ရတဲ့နိုင်ဂျီးရီးယားလူမျိုး1000ကျော်ရှိနေပြီလို့လူခွင့်ရေးအဖွဲ့တွေကပြောဆိုပါတယ်ခင်ဗျာ။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေတနင်္ဂနွေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားတမ်းပေါင်းများစွာရဲ့တယ်လီဖုန်းခေါ်ဆိုမှုအချက်လက်တွေကိုဗဟိုအစိုးရကမှတ်တမ်းတင်စုဆောင်းနေတာတွေကိုစနေနေ့ညမှာဆုံးသတ်တော်မှာဖြစ်ပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအေဂျင်စီ Contract Wonder Hound Edward Snowden ကဖွင့်ချလိုက်ပြီးတဲ့နောက်မှာပဲလျှို့ဝှက်အစီအစဉ်နဲ့ပတ်သက်လို့အခြေတင်ပြောစရာတွေလည်းပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။ခေါ်ဆိုတဲ့ဖုန်းနံပါတ်တွေအမြောက်များကိုမှတ်တမ်းတင်သိမ်းဆဲနေတဲ့အစီအစဉ်အစားပုံမို့ပြီးတော့တိတိကျကျနဲ့ပြင့်မှတ်ထားထောက်လန်းတဲ့ပုံစံနဲ့အစားထိုးဆောင်ရွက်သွားမှာဖြစ်တယ်လို့လည်းအမျိုးသားလုံခြုံရေးအေဂျင်စီကတောက်ကြံနေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။အစီအစဉ်ဟောင်းကိုတော့ Greenwich Center ချင်းမနေ့4:59မိနစ်တိတိမှာအဆုံးသတ်ပြီးတော့အစီအစဉ်သစ်နဲ့အစားထိုးပြောင်းလဲသွားမှာဖြစ်ပါတယ်။နောက်ကြရင်တော့ American ပြည်တော်စု Freedom Act ဥပဒေအရအစိုးရကတယ်လီဖုန်းခေါ်ဆိုမှုမှတ်တမ်းတွေကိုလိုချင်တဲ့ဆိုရင်ကိုယ်ပိုင်အချက်လက်တွေနဲ့တိုက်စစ်စစ်ဆေးဖို့သက်ဆိုင်ရာကုမ္ပဏီတွေထံကနေတောင်းခံရမှာဖြစ်ပါတယ်။အစိုးရကတော့သက်ဆိုင်ရာပုဂ္ဂိုလ်တွေအသုံးပြုတဲ့အကောင့်ဖြစ်ဖြစ်လိပ်စာဖြစ်ဖြစ်ဒါမှမဟုတ်ဆက်သွယ်ရေးကိရိယာတစ်ခုခုမှာပဲဖြစ်ဖြစ်တင့်တော်တဲ့နည်းလမ်းတွေနဲ့စောင့်ကြည့်ထောက်လန်းသွားမှာဖြစ်ပါတယ်။
မာလီနိုင်ငံမြောက်ပိုင်းကီတောမှာရှိတဲ့ကုလသမဂ္ဂအခြေစိုက်စခန်းကိုစစ်သွေးကြွတွေကစနေစောစောပိုင်းမှာတက်ခတ်ခဲ့ပါတယ်။ရော့ကက်နဲ့တက်ခတ်မှုကြောင့်ကုလသမဂ္ဂညင်းညမ်းမှုထိန်းသိမ်းရေးတပ်ဖွဲ့ဝင်2ယောက်နဲ့အရတားဝင်တောင်းတစ်ယောက်တေဆုံးခဲ့ပြီးတော့လူပေါင်း20ဒဏ်ရာရရှိသွားတယ်သိရပါတယ်။ဒဏ်ရာသူတွေထဲမှာ4ဦးရဲ့အခြေအနေကတော်တော်ဆိုးတယ်လို့မာလီနိုင်ငံကုလသမဂ္ဂညင်းညမ်းမှုထိန်းသိမ်းရေးအဖွဲ့ရဲ့ပြောခွင့်ရသူတဦးကပြောဆိုပါတယ်။ဘယ်အဖွဲ့ကမှတော့သူတို့ရဲ့လက်ချက်ဖြစ်တဲ့အကြောင်းထုတ်ဖော်ပြောတာမျိုးမရှိသေးပါဘူး။ပြီးခဲ့တဲ့သတင်းမှအတွင်းကလည်းဗမာကိုမြို့မှာရှိတဲ့အဆင်မြင့်ဟိုတယ်တစ်ခုကိုစစ်သွေးကြွတွေကတိုက်ခတ်ခဲ့ရမှာလူ20ထက်မနည်းတေဆုံးခဲ့ရပါတယ်။နိုဝင်ဘာလ20ရက်နေ့ Radisson Blue Hotel တိုက်ခတ်မှုကိုအနောက်အာဖရိကစစ်သွေးကြွအုပ်စုနှစ်စုဖြစ်တဲ့ Al-Qaeda နဲ့ El Mora Big Ten အဖွဲ့တို့ပူးပေါင်းပြီးတော့ပြုလုပ်ခဲ့တာဖြစ်တယ်လို့ပြောပါတယ်။တောက်ကြနေကတော့မာလီတပ်ဖွဲ့ဝင်တွေက Hotel တိုက်ခတ်မှုနဲ့ဆက်ဆက်သူ2ယောက်ကိုဖမ်းဆီးလိုက်ပါတယ်။
အာဖဂန်နိုင်ငံမြောက်ပိုင်းကမတိမငြိမ်ဖြစ်နေတဲ့ဒေသမှာဒီသတင်းပတ်အစောပိုင်းရဟတ်ရင်တစ်စင်းအရေးပေါ်ဆင့်သက်ခဲ့ရပြီးတဲ့နောက်တာလီဘန်တပုံတွေဖမ်းဆီးတာခံခဲ့ရတဲ့စစ်သားအများစုအပါအဝင်လူ18ဦးရဲ့ကံကြမ္မာနဲ့ပတ်သက်လို့အာဖဂန်အာဏာပိုင်တွေဘာမှမသိရဘဲဖြစ်နေပါဗျ။အာဖဂန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူဒေါ်လတ် ဝါဇီရီက VOA ကိုစနေနေ့ကပြောဆိုရမှာအာဖဂန်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့အခင်းဖြစ်ပွားခဲ့တဲ့ Fayette ပြည်နယ်ပက်စတွန်ခုတ်ခရိုင်မှာရှာဖွေစစ်စင်ရေးတွေကိုလှုပ်ဆောင်နေပြီးတော့လောလောဆယ်မှာတော့ဗာဒရင်အချက်လက်မှမရရှိသေးတဲ့အကြောင်းပြောဆိုခဲ့ပါတယ်စစ်သားတွေလိုက်ပါသွားတဲ့ပုဂ္ဂလိကပိုင်းအင်္ဂါရဟရင်ဟာအင်္ဂါနေ့မှာစပိုင်းဆိုင်ရာချုပ်ရင်းချက်ကြောင့်တာလီဘန်တွေထိန်းချုပ်ထားတဲ့ဒေသမှာအရေးပေါ်ဆင်းသက်ခဲ့ရတာဖြစ်တယ်လို့အာဖဂန်အရာရှိတွေကပြောဆိုပါတယ်မီးလောင်နေတဲ့ရဟရင်တွေကနေလွတ်မြောက်လာကြတဲ့အာဖဂန်စစ်သား16ယောက်နဲ့နိုင်ငံသား2ယောက်ကိုတာလီဘန်စစ်သွေးကြွတွေကဖမ်းဆီးသွားခဲ့တာဖြစ်ပြီးအာဖဂန်စစ်သား2ဦးနဲ့နိုင်ငံသား1ဦးကတော့စစ်သွေးကြွတွေရဲ့ပြက်ကတ်မှုကြောင့်တေဆုံးသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ဒါပေမဲ့လည်းတာလီဘန်အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့ရဟတ်ရင်ကိုသူတို့ပြစ်ခတ်ခဲ့တာဖြစ်ပြီးတော့အာဖဂန်စစ်ဝတ်စုံဝစ်စင်ထားသူ15ဦးကိုဖမ်းဆီးခဲ့ကြောင်းနောက်ထပ်5ယောက်ကတော့အခင်းဖြစ်ပွားမှုမှာတိတ်ဆုံးခဲ့တယ်လို့ပြောဆိုခဲ့ပါတယ်။တစားကန်တွေထဲမှာနိုင်ငံသားတွေပါဝင်သလားဆိုတာကိုတော့ပြောဆိုမသွားခဲ့ပါဘူး
။မြောက်ကိုရီးယားနိုင်ငံဟာဂျပန်ပင်လယ်ပြင်မှာရှိတဲ့ရေငုပ်သင်းမောင်းကနေပယ်ထိန်ဒုံးကျည်စမ်းသပ်ပြစ်လွတ်မှုတစ်ခုပြစ်လွတ်ခဲ့တာမှာအောင်မြင်မှုမရခဲ့ဘူးလို့တောင်ကိုရီးယားသတင်းအေဂျင်စီကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကအဲ့ဒီပယ်ထိန်ဒုံးကျည်ကိုစနေနေ့ဒေသစံတော်ချိန်နေ့လယ်2နာရီ20နဲ့2နာရီ40ကြာမှာပြစ်လွတ်ခဲ့တာဖြစ်တဲ့အကြောင်းဒါပေမဲ့ဒီပြစ်လွတ်မှုဟာမအောင်မြင်ခဲ့ဘူးလို့တောင်ကိုရီးယားတာဝန်ရှိသူတယောက်ကိုကူးကပ်ပြီးတော့ယုံဟသတင်းဌာနကပြောပါတယ်ဒုံးကျည်ရဲ့အပြည့်အစုံအပိုင်းအစတွေပင်လယ်ပြင်မှာတွေ့ရတယ်လို့လည်းသူကပြောပါတယ်ဒါပေမဲ့ဒီကိစ္စကိုတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတော့အတည်ပြုဖို့ညှင်းဆိုခဲ့ပါတယ
်နောက်ဆုံးရသတင်းတွေကိုမနန္ဒာချန်နဲ့ဦးဆန်မိုးဝေတို့ကကြေညာပေးခဲ့တာပါအခုတော့မြမအရေးသုံးသက်ချက်ကိုမတင်ဆက်ခင်အရင်ဦးဆုံးအနေနဲ့တင်ပြပေးမှာကတော့ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေပေါ်ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့စီကံသတ်မှတ်ချက်တွေတတိပေးချက်တွေဟာတချို့အမှားတွေအတွက်လိုက်နာနိုင်ဖို့အခက်အခဲရှိနိုင်ပေမဲ့တိုင်းပြည်အတွက်အကျိုးရှိတဲ့လှုပ်ရက်လို့1990ပြည့်နှစ်ရွေးကောက်ပွဲအနိုင်ရ NLD ကိုယ်စားလှယ်တူဖြစ်ခဲ့တဲ့ဒေါက်တာတင့်ဆွေကပြောဆိုလိုက်ပါတယ်ဒါအပြင်အိန္ဒိယချင်းအိန္ဒိယနိုင်ငံမှာလည်းထင်ရှားတဲ့တချို့ပါတီတွေထဲမှာပါတီတွင်းအလားတူစီကံသတ်မှတ်ကင်တွဲပုံတွေရှိခဲ့တာနဲ့တချို့အိန္ဒိယလွှတ်တော်ရဲ့ဆောင်ရွက်ချက်တွေနဲ့လည်းနိုင်ရှင်ပြခဲ့ပါဗျ။အပြည့်အစုံကိုတော့ဆက်သွယ်မြန်မြန်ထားတဲ့မနန္ဒာချန်ကပြောပြပေးပါမယ်ရှင်။
NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကရွေးကောက်ပွဲအနိုင်ရ NLD ကိုယ်စားလှယ်တွေနဲ့စနေနေ့ကတွေ့ဆုံချိန်မှာအာဂရိတ်လိုက်စားမှုကင်းရှင်းစေဖို့အတွက်ပါတီဝင်တွေအနေနဲ့ပါတီကိုတင်ပြထားတဲ့ပိုင်းဆိုင်မှုတွေထက်ကျော်ပြီးတော့ပိုင်းဆိုင်မှုရှိမရှိဆိုတာကိုတက်တန်း၅နှစ်အတွင်းကိုယ်စားလှယ်စစ်ဆေးရေးကော်မတီအဖွဲ့ကနေစောင့်ကြည့်စစ်ဆေးသွားမှာဖြစ်ပြီးတိုးလာတာကိုတွေ့ရင်ပါတီစည်းကမ်းအတိုင်းအရေးယူမယ်အပြင်ဒီစဉ်အာဂတိလိုက်စားမှုဥပဒေအရအရေးယူသွားမှာဖြစ်တယ်လို့သတိပေးခဲ့ပါတယ်။ဒါ့အပြင်အစိုးရအသစ်ကိုဦးဆောင်ဖို့ရှိနေတဲ့ပါတီကိုယ်စားလှယ်တွေအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့လဲစာမွေးပွဲစစ်ဆေးသွားမှာဖြစ်တယ်လို့ပါတီရဲ့ရွေးကောက်ပွဲကြေညာစာတမ်းကိုလည်းသိရှိထားရမယ်လို့ပြောဆိုခဲ့တာပါ။ဒေါ်အောင်ဆန်းစုကြည်ရဲ့အခုလိုပြောဆိုချက်တွေဟာအများအမြင်မှာစမ်းနိုင်ပေမဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်မှုမှာတကယ်ကိုလိုအပ်ချက်တည်းဖြစ်တယ်လို့1990ရွေးကောက်ပွဲမှာ NLD ကိုယ်စားလှယ်တဦးဖြစ်ခဲ့ဘူးတဲ့ဒေါက်တာတင့်ဆွေကပြောဆိုခဲ့ပါတယ
်ကျွန်တော်မြင်တာကတော့လိုအပ်တယ်လို့ထင်တယ်ဘာကြောင့်လဲဆိုတော့ဒီဟာမျိုးမလုပ်ရင်လည်းဘဘာဘီက EO ပေါ့နော်ဟိုလက်ချမ်းကြီးကနေပြီးတော့ဟိုကောက်အုပ်ကြီးပြောင်းမှုတို့လောက်အဆင်ပြေဖြစ်မှာဟုတ်အဲ့တော့တနည်းအားဖြင့်အစအဆုံးနီးနီးပြောင်းရမယ်ဒီထပ်တရက်ကိုဘဘာဘီကဖြစ်နေတော့ကဒီဟာလိုအပ်ချက်လို့ကျွန်တော်သဘောတူပါတယ်ခင်ဗျာ
ဒါပေမဲ့လို့လေဒေါအောင်ဆန်းစုကြည်ရဲ့စီကံသတ်မှတ်ချက်တွေကိုပါတီတွင်ကိုယ်စားလှယ်တွေအားလုံးကလိုက်နိုင်မယ်ဆိုတဲ့အပေါ်မှာတော့သူကတန်တရာရှိပါတယ်
။အာကျွန်တော်ရာခိုင်လုံးပြည့်လိုက်နိုင်မယ်လို့တော့ကျွန်တော်အမှမခံရဘူးပေါ့နော်။အဲ့လိုယူဆပါတယ်။သို့တော့ကျွန်တော်တို့ပြစ်တဲ့ဖြစ်တဲ့ရာခိုင်လုံးအထိကျွန်တော်တို့အမှတ်တရလည်းစူးစမ်းနိုင်ကြလိမ့်မယ်လို့ယူဆတယ်။တနည်းနောက်တစ်ခါလည်းပဲနောက်လာမယ့်လာမယ့်ပေါ့နော်ငါးနှစ်တစ်ခါဖြစ်ဖြစ်ကြားပြဖြစ်ဖြစ်ယူခံမဲ့ပုံကိုယ်တွေအတွက်လည်းပဲခုရရတော့မှအင်စာလှုပ်ထားမယ်အနေထားတည်းဖြစ်တဲ့အတွက်အခုဟလာရခိုင်နှုန်းတော်တော်များများရအောင်တော့နောက်ဆိုရင်ဒီကောင်းတဲ့ရခိုင်နှုန်းကြီးဖြစ်လာနိုင်မယ်လို့ NLD ကိုယ်စားလှယ်တွေကကျွန်တော်ယုံကြည်မှုရှိပါတယ
်1990ရွေးကောက်ပွဲပြီးအနိုင်ရ NLD ပါတီကိုအာဏာလွှဲမပေးပဲစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်အိန္ဒိချင်းဖြစ်တဲ့အိန္ဒိယနိုင်ငံမှာဆယ်စုနှစ်တွေနဲ့ချီအချိန်တော်ကြာနေထိုင်ခဲ့ရတဲ့ဒေါက်တာတင့်ဆွေကလက်ရှိဒေါအောင်ဆန်းစုကြည်ရဲ့ပါတီကိုယ်စားလှယ်တွေပေါ်ကင်တွယ်ပုံနဲ့အိန္ဒိယနိုင်ငံကထင်ရှားတဲ့နိုင်ငံရေးပါတီတချို့ကြားသူ့ပါတီကိုယ်စားလှယ်တွေပေါ်ကင်တွယ်ပုံတွေကိုလည်းအခုလိုနှိုင်းယှဉ်ပြခဲ့ပါဗျ။အ
ိန္ဒိယမှာကပြောရရင်မနစ်ကလှုပ်တဲ့ယူကော့ပွဲကိုကြည့်လိုက်ရင် လူလူကပဲရွေးတယ်လို့ခံတဲ့အမတ်တီဓာတ်ရဲမှာလဲတမဆိုးတယ်လို့ပြောမှာပေါ့နော်အမတ်တီ၃ယောက်မှာတယောက်ကရာဇဝမှုနောက်ကျောင်းနေနေရှိခဲ့တဲ့အနေထားလို့ဟိုသူတေသနာတစ်ခုကဟိုတွေ့ရတယ်အဲ့တော့အဲ့ဒါတွေကိုသူတို့ဘယ်လိုပြုမြင်တယ်လဲဆိုတော့ပြစ်တံပေးမှုခေါ်တာပေါ့နော်အဲ့ဒါကိုရက်ချစ်ကန်ဒီလက်ထက်တော့လည်းလုပ်ခဲ့တယ်အမတ်တီကလည်းဘနေရဲ့တောင်းဝရဆိုင်နေဆိုတဲ့ဟာမျိုးတွေရှိတယ်နောက်တစ်ခုကလည်းတော်အောင်ဆန်းစုကြည်နဲ့ဟိုနိုင်ငံကြီးဥထုံဥတင်ဦးရဲ့မိမှချက်အပြင်ပေါ့လေအိန္ဒိယနမူနာယူရင်အိန္ဒိယမှာဒီတင်တန်းဆိုတာမျိုးကျွန်တော်တို့ရှိတယ်ခင်ဗျဒီအောက်တော်ရာပါလီမန်တရီဟိုလေးလာရေးတင်တန်းဆိုတဲ့ဘယူရိုကနေပြီးတော့တင်တန်းနေပေးတယ်ခင်ဗျအဲ့ဒီမှာဒီမိုကရေစီနိုင်ငံကြီးမှာပါလီမန်ရဲ့အဓိကကြမှုလွတ်တော်ထဲမှာပြင်ပြဆွေးနွေးမေးမြန်းဤစသဖြင့်ပေါ့နော်နောက်တစ်ခါပါလီမန်ရဲ့ကော်မတီမှာလှုပ်ထုတ်လို့ဤစသဖြင့်အများကြီးပေါ့နော်ဒါတွေလွတ်တော်အမတ်တွေပေးတယ်နောက်တစ်ခုဤတဲ့ဒီပို့ကြက်ပြက်နာပြောလို့ရှိရင်လွတ်တော်အမတ်တွေမကောက်ဘူးပေါ့သူတို့ ਨੇ တွဲပြီးလောရမယ်အုပ်ချုပ်ရေးပိုင်းဆရာလူတွေရောနောက်တစ်ဆင့်ကပေါ့ဗျာမီဒီယာပိုင်းကြောင်းသားလူငယ်ပိုင်းတွေအကြည့်ပါဘာကြောင့်ဆိုအမတ်တွေကြီးတဲ့လုံးလုံးလူများတွဲလို့ရမှာဟုတ်တွဲလို့မဲ့အဖွဲ့စည်းကဏ္ဍအပြည့်ပြည့်ရလေအဲ့လိုစွမ်းဆောင်ရည်မြင့်တင်မှုတင်နန်းနေအထိသူကထည့်ထားတော့ကဒါတပြည်လုံးဒီမိုကရေစီတည်ဆောက်မှုမှာအဲ့ဒီလိုမျိုးအထိဒီလမ်းလမ်းဘို့လူအတက်ကိုကျွန်တော်ယူဆတာပ
ါမနေ့စနေနေ့ကရန်ကုန်တော်ဝင်နှင်းစီခန့်မှာမှာဒေါအောင်ဆဆုကြည်က2015ရွေးကောက်ပွဲအပြီးပထမဦးဆုံးအကြိမ်တနင်္သာရီတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းမွန်ပြည်နယ်ကရင်ပြည်နယ်ကယားပြည်နယ်တွေကပါတီတွင်အနိုင်ရကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်လာမယ့်ဒီဇင်ဘာလ5ရက်နေ့ကျရင်တော့မန္တလေးစကိုင်းမကွေချင်းနာဂရှန်တနုအင်းသာပလောင်စတဲ့နေရာတွေကပါတီကိုယ်စားလှယ်တွေနဲ့ပြင်မနာမှာတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင်
။မနန္ဒချန်းတင်ပြချက်ဖြစ်ပါတယ်။အခုတော့မြမရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။ဒီတစ်ပတ်မြမရေးသုံးသပ်ချက်မှာနားဆင်ရမှာကတော့မြမပြည်မှာတိဆောက်မဲ့တရုတ်ရေအားရစစ်စီမံကိန်းဟာအစိုးရတိကြိမ်တွေ့ရမယ့်ပြဿနာတစ်ခုဖြစ်ကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအခုလိုသုံးသပ်တင်ပြထားပါတယ်ရှင်။
နိုင်ငံပေါင်း90ကျော်မှာရေကာတာ300ကျော်ကိုတရုတ်ကုမ္ပဏီတွေကတည်ဆောက်နေပါတယ်။ဒီအထဲမှာမြန်မာပြည်မှာတည်ဆောက်မဲ့အကြီးစားရေအားရစ်30ကျော်ပါဝင်ပါတယ်။ရွေချက်ကတရုတ်ပြည်ကိုတအားပေးဖို့ဖြစ်တာမို့စန့်ကျင်သူတွေတိုးပွားနေပါတယ်။2017မှာမြစ်ဆုံဆဲကိုစောက်ရင်တန်လန်းရပ်ဆိုင်ခဲ့ပြီးမယ်မီဂါဝတ်100ရှိတဲ့ချီပွေငယ်နဲ့မီဂါဝတ်240ရှိတဲ့တာပိန်တစ်ရေအားရစ်ပြည်စီလို့တအား80ရာခိုင်နှုန်းယူနန်ကိုတင်ပို့နေပါတယ်။ဒါကြောင့်အစိုးရသက်ကင်တွေရမယ့်ပြဿနာကြီးတွေထဲမှာတရုတ်ရေကာတာစီမံကိန်းလည်းပါဝင်ပါတယ်။ယူနန်ပြည်နယ်မှာမြစ်ချောင်း600ကျော်ရှိပြီးမယ်မြန်မာလာအိုနဲ့ထိုင်းကိုဖျက်ပြီးစီးဆင်းတဲ့နုချံခေါ်တန်လွင်မြစ်နဲ့လန်ကန်းချံခေါ်မဲခေါင်မြစ်ကိုရေအားချက်ချက်စစ်ထုတ်ယူဖို့အကောင်းဆုံးနေရာအဖြစ်တရုတ်ကသတ်မှတ်ပါတယ်။ရယဝတီပြပြဖြစ်တဲ့ဒူလောင်ချန်ခေါ်အမိုက်ကဟာယူနမရှိပြီမဲ့ရီအားရက်စစ်ထုတ်ယူနိုင်တဲ့အခြေအနေမပေးတဲ့အတွက်ကချင်ပြည်နယ်မှာရေကာတာတွေတိစောက်ပြီးရက်စစ်ဓာတ်ထုတ်ယူဖို့ကြိုးပမ်းနေတာဖြစ်ပါတယ်။တရုတ်ပြည်အရှေ့ပိုင်းဒေသရက်စစ်ဓာတ်ပူလို့ရင်းစီမံကိန်းမှာမြန်မာကအဖြစ်ကအဖြစ်ပါဝင်နေရတာဖြစ်ပါတယ်
။တရုတ်ပြည်အတွက်ရည်ရွယ်ပြီးမြန်မာနိုင်ငံမှာတိစောက်တဲ့ပထမဆုံးသောရေအားရက်စစ်ဟာရွှေလီမြစ်ပေါ်ကရွှေလီအမှတ်1ဒါဂါဘေးစက်ရုံဖြစ်ပါတယ်။2009ကစပြီးယူနန်ကိုမီးပေးနေတာဖြစ်ပြီးနောက်35နှစ်ကြာမှမြန်မာလက်ကိုလွှတ်ပြောင်းပါလိမ့်မယ်။တရုတ်အကောင့်ထယ်ဖော်တဲ့ရေကာတာစီမံကိန်းတွေမှာတိဆောက်လေပတ်လွှဲပြောင်းစနစ်ကိုသုံးတော်မူအနှစ်40လောက်မှာမြန်မာပိုင်ဖြစ်လာမယ့်သဘောဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းအနောက်တောင်18မိုင်ကွာကမန်တက်ရွာအနီးမှာကွန်ကရစ်ဆဲတိဆောက်ပြီးမီဂါဝတ်600ထုတ်ယူနေတာဖြစ်ပါတယ်။ရွှေလီအမှတ်1ရေအားရက်စစ်အောက်ဖက်မှာအမှတ်1နဲ့အမှတ်3ဓာတ်အားဆက်ယုံတိဆောက်မဲ့စီမံကိန်းလည်းရှိပါတယ်။ရေကာတာတိဆောက်လို့ဒေသခံလူအဖွဲ့အစည်းဆုံးရှုံးနစ်နာရတာတွေကိုတော့လူသိနေနေပါတယ်
။ဦးသိန်းစိန်ကသူ့သမ္မတတတန်းအတွင်းမှာမြေဆုံရေအားရက်စစ်စီမံကိန်းကိုရက်စိမ့်တာဖြစ်လို့အခွင့်အာဏာပြန်ဆနိုင်အောင်တရုတ်ဘက်ကကြိုးပမ်းနေပါတယ်။လွန်ခဲ့တဲ့မေလ21ရက်နေ့ဘေကျင်းမှာကျင်းပတဲ့တရုတ်မြန်မာရက်စစ်စွမ်းအားပူးပေါင်းဆောင်ရွက်ရေးကော်မတီအစည်းအဝေးမှာမြေဆုံကိစ္စကိုတရုတ်ကတင်ပြပြီးမယ်မြန်မာဘက်ကမဆွေးနွေးလိုဘူးလို့ယူနန်တက္ကသိုလ်ပမောက္ခလူ့ခွန်ရှင်ကဆိုပါတယ်။မြစ်ဆုံစီမံကိန်းမှာတရုတ်ကဒေါ်လာ800ကျော်သုံးထားပြီးဖြစ်လို့ဆက်လက်လုပ်နိုင်အောင်ကြိုးပမ်းနေတာဖြစ်ပါတယ်။မ ဒီဆုံးကြောင့်နိုင်ငံဆက်ဆံရေးပြတ်မသွားအောင်တင်းတင်းရင်အချားနေရာတွေမှာရေကာတာဆက်လက်ဖြောက်ဖို့ရည်ရွယ်နေပါတယ
်လွန်ခဲ့တဲ့နှစ်ကုန်ပိုင်းအထိမြန်မာပြည်ကတရုတ်အရင်းနှီးဟာဒေါ်လာတန်း15,000ရှိတာမို့နိုင်ငံခြားယင်းနှီးမှုစုစုပေါင်းရဲ့30ရာခိုင်နှုန်းဖြစ်ပါတယ်ဟောင်ကောင်မက္ကာအိုနဲ့စင်ကာပူကတဆင့်ဝင်လာတဲ့တရုတ်ပုဂ္ဂလိကလုပ်ငန်းရှင်တွေလည်းရှိပါတယ်အီယာဝတီမြစ်ညာကချင်ပြည်နယ်မှာချီပွေချီပွေငယ်ဂူဆောက်ခေါလန်းဖူးရီနန်ဖီဇောနဲ့လိုက်ဇောစတဲ့နေရာတွေမှာစက်တီဆောက်မဲ့စီမံကိန်းတွေဟာတက်ဝင်လှုပ်ရှားနေစေဖြစ်ပါတယ်။ရွေချက်ကတော့ယူနန်ပြည်နယ်ကိုလျှက်စစ်တပ်အားပေးဖို့ဖြစ်ပါတယ်။အီယာဝရီမြညာနဲ့တန်လွင်မြစ်မှာရေကာတာတည်ဆောက်ဖို့တရုတ်ကုမ္ပဏီတွေကြိုးပမ်းနေပေမဲ့တန်လွင်မြစ်ရဲ့ယူနန်အပိုင်းဖြစ်တဲ့နုမြစ်မှာရေအားလျှက်စစ်တွေတည်ဆောက်မဲ့စီမံကိန်းတွေကိုတော့တရုတ်ကရပ်ဆိုင်းထားပါတယ်။
ရေကာတာတွေတည်ဆောက်ပြီးလျှက်စစ်တပ်အားထုတ်ယူတဲ့အတွက်အကျိုးအမြတ်ခံစားရတာရှိတယ်လို့ဒီကိန်းနာဆုံးရှုံးမှုလည်းကြီးမားပါတယ်မြမရေကာတာစီမံကိန်းမှာတော့အကျိုးခံစားရမှာကတရုတ်နဲ့မြန်မာအစိုးရဖြစ်ပြီးလောလောဆယ်နှစ်နိုင်နေသူကပြည်သူလူထုဖြစ်တာမို့တန့်ကွက်ဆန္ဒပြနေတာဖြစ်ပါတယ်အကျိုးသက်ရောက်မှုတိုင်းတာတဲ့လုပ်ရဟာစီမံကိန်းအကောင့်တွေဖုံတိုင်းအောင်တရားဝင်ပေါ်အောင်လုပ်တဲ့ကိစ္စဖြစ်ပါတယ်ဒါကြောင့်မြန်မာပြည်သူတွေအတွက်အကျိုးမရှိတဲ့တရုတ်ရေကာတာစီမံကိန်းကို NLD အစိုးရတက်ကင်တွေရပါလိမ့်မယ်တရုတ်ပြည်မှာရေကာတာကျိုးပေါက်လို့တေဆုံးသူတိမ့်ချီနေပါပြီ။ငရင်အလုတ်များတဲ့ဒေသမှာငရင်နှုံပြင်းထန်ရင်ပြင်းထန်တယ်လို့တာတမန်တွေအက်ကွဲတတ်ပါတယ်။တရုတ်ပြည်ရှီနန်နယ်မှာ1985ကဆယ်ချိုးပေါက်လို့လူပေါင်း2,000ကျော်တေဆုံးခဲ့ရပါတယ်။ဒါပေမဲ့တည်င်းအမှောင်ချထားတဲ့အတွက်ဆယ်ချိုးပေါက်ပြီးအနည်း20လောက်ကြာတော့မှအသေးစိတ်သိရပါတယ်။ဆယ်ဆိုတာမြစ်ပေါ်ကရေလောင်ကကြီးပါ။ရေထူးကြောင့်အောက်ခြေကိုပီအားများလာရင်ငလျင်လှုပ်နိုင်ပါတယ်ပြည်သူဘဝဟာရည်အားလျှက်စစ်တဲ့အရေးကြီးတာကိုသိဖို့လိုပါတယ်ခင်ဗျာ
မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခုတော့အင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီဒေါ်လလတန်ကစီစဉ်တင်ဆက်ထားပါတယ်ရှင်
ဒီတွင်ပါချက်စင်းလို့ဒိဗင်ရတဲ့တာကီကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမအဦးဆုံး
to go cold turkey
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက TO2 GO go to go ကသွားတာဒါမှမဟုတ်တခုခုကိုစတင်ပြုလုပ်တာ COLD cold ကအေးစက်တာ TURKEY turkey ကချက်စင်းဆိုတော့စကားစုံရဲ့တိုက်ရိုက်ဒိဗင်ကတော့ဤစတဲ့ကျက်စင်ဖြစ်အောင်စတင်လုပ်တာဖြစ်ပါတယ်။ဒီအသုံးဆင်းသက်လာတာကတော့နောက်ခံအမျိုးမျိုးရှိပေမဲ့တခုကတော့နှစ်အကောင်ကြီးလာတဲ့ကျက်စင်တစ်ကောင်လုံးကိုအမွှေးနှုတ်ပြီးအစိမ့်တိုင်းထားရင်အရေကောမှကျက်သီးမှွေးညင်းထတယ်လို့အသွင်နဲ့မြင်တွေ့ရမှာဖြစ်ပါတယ်။အလားတူပါပဲဒီအသုံးရဲ့ idiom အတိအပယ်ကမူရစ်ဆေးအရက်ဆစ်လိစသဖြင့်ကိုဖြတ်ရမှာတဖြည်းဖြည်းမဟုတ်ပဲရုတ်တရက်လုံးဝဖြတ်လိုက်တဲ့အခါအဲ့ဒီဖြတ်တဲ့သူတွေဟာဂဒုံကြီးဖြစ်တာချမ်းတုံလာတာကြက်သီးမွေးညင်းထတာစသဖြင့်ဖြစ်တဲ့အတွက်အဲ့လိုမူရစ်ဆေးအရက်ဆစ်လေးစသဖြင့်ဆွဲနေတာကိုကျမတို့မြန်မာအခေါ်အစိမ့်ဖြတ်ဖြတ်ရင်အဲ့ဒီလူရဲ့ပုံပန်းသဏ္ဍာန်ဟာကျက်စင်တစ်ကောင်လုံးရဲ့အရေးမှာကြက်သီးမွေးညင်းထတာနဲ့တူတယ်ဆိုပြီးတော့နှိုင်းရှင်ပြောရကန်ဒီအသုံးဆင်းသက်လာတာဖြစ်ပါတယ်။ဒါကြောင့် idiom အဓိပ္ပာယ်ကတော့ဆွဲနေတဲ့အချင်းကိုရုတ်တရက်ဖြတ်တာကိုTo go cold turkey ရဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ After smoking for over 20 years, John decided to go cold turkey.
John ကနှစ်နှစ်ဆက်ဆီတောက်လာပြီးတဲ့နောက်ဆီလေးကိုလုံးဝဖြတ်ဖို့ဆုံးဖြတ်လိုက်တယ်လို့ထည့်ပေးရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
After smoking for over 20 years, John decided to go cold turkey.
ကုဆလေတင်ပြပြီးမှာကတော့
to talk turkey.
ဖြစ်ပါတယ်။စာလုံးပေါင်းက TO2 TALK to talk ကစကားပြောတာ TURKEY turkey ကကျက်စင်ဆိုတော့စကားစုတစ်ခုလုံးရဲ့တိုက်ရိုက်ဒီပေကတော့ကျက်စင်စကားပြောတာဖြစ်ပါတယ်။ဒီအသုံးဆင်းသက်လာတာကလည်းနောက်ခံအမျိုးမျိုးရှိပါတယ်။တခုကတော့Thanksgiving ကျေးဇူးတော်နေ့ချိန်ခါသမယမှာမိတ်ဆွေမိသားစုတွေစုံစည်းပြီးကျက်စင်သားချက်ပြီးညစာစားသုံးကြရာက တူးနဲ့တူးခင်ခင်မမင်းရင်းနေနေပုံမှန်လင်းလင်းပြောတဲ့တရိတ်ကနေဆင်းသက်လာတယ်လို့ဆိုပါတယ်။နောက်တစ်မျိုးကတော့ရှေ့အမေရိကန်ကိုလိုနီခေတ်တုန်းကအခြေချလာသူတူးနဲ့တိုင်းရင်း American Indian တူးတို့နှစ်ဦးပေါင်းပြီးတော်လိုက်ရာကနေပြစ်လို့ရတဲ့ကျက်စင်တွေညှက်တွေကိုသူတကောင်ငါတကောင်မျက်မျက်တတအချိုးကျဝီယူရာကနေဒီအတုံးဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့်ဒေါက်တာကီရဲ့ idiom အသေးပဲကတော့ပြဿနာအဖြစ်ရှာနိုင်ရေးအတွက်ပုံမှန်လေးလေးနှစ်ဖက်စကားပြောဆွေးနွေးတာအလုပ်ဖြစ်အောင်လေးလေးနက်နက်ဆွေးနွေးကြတာကိုဆလိုတာဖြစ်ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The participants of the peace talks need to talk Turkey about ceasefire issues.
ညဉ့်ညည်းဆွေးနွေးပွဲမှာပါဝင်ကြသူတွေအနေနဲ့အဖြစ်ရကိစ္စရပ်တွေမှာပြဿနာကိုအဖြေရှာနိုင်ဖို့ပွင့်မွေလင်းလင်းအလုပ်ဖြစ်အောင်ဆွေးနွေးကြဖို့လိုအပ်တယ်လို့ထိပ်ဝေရပါတယ်။ George Grubby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The participants of the peace talks need to talk Turkey about ceasefire issues.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
Like Turkey's voting for early Christmas.
ဖြစ်ပါတယ်။စာလုံးပေါင်းကLIKE like ka dura sina turkey turkey ga jessin wi voting voting ga me pe da for for ga atwe early early ga sora christmas christmas ga christmas pwe do lu long ga de be ya bi zagazu de khu long ye dai ya de be ga ro christmas so so yauk ba si luကျဆင်းတွေကမဲပေးထောက်ခံကြတာနဲ့တူနေတယ်ဆိုတာပါပဲ Thanksgiving ဆိုတဲ့ကျေးဇူးတော်နေ့နဲ့ Christmas ပွဲတော်တွေကိုမိသားစုတွေမိတ်ဆွေတွေဆင်နွှဲရမှာ American ထုံတမ်းတလေအရကျဆင်းတွေကိုညစာစားသုံးကြတာဖြစ်ပါတယ်ဒါကြောင့် Christmas လို့ပွဲတော်အခါသမယတွေစောစောရောက်ပါစေလို့ကျဆင်းတွေကဆုတောင်းတယ်ဆိုတဲ့အဓိပ္ပာယ်ကတော့ကျဆင်းတွေအနေနဲ့ဟင်းအိုးတဲ့ကိုရောက်မဲ့အနေအထားကိုသူတို့ကမြန်မြန်ရောက်ပါစေလို့ဆုတောင်းတာနဲ့တူတဲ့သဘောဖြစ်ပါတယ်။ဒါကြောင့် idiom အသေးပဲကတော့ကို့အတွက်ဒုက္ခရောက်စေမဲ့ကို့အတွက်ပြဿနာတက်စေမဲ့အခြေအနေမျိုးကိုကိုကလက်ခံတာဖြစ်ပါတယ်။ကို့ဘဝမြန်မြန်ညီကုန်းချုပ်စေဖို့ကိုတိုင်လှုပ်ဆောင်တဲ့အခြေအနေမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ။တနည်းကို့ပြဿနာကိုရှာတာကို့ပေါင်ကိုလှန်ထောင်းတာကို့လည်းပင်ကိုကြိုးကွင်းဆွတ်တာကို့သေးတွင်ကိုတူးတာစသဖြင့်ဆူရိုးတွေနဲ့တူတယ်လို့ဆိုရမှာပါ။တနည်းဆိုရင်တော့ကို့အတွက်ပိုဆိုးစေတဲ့အခြေအနေကိုကိုကတည်တည်ကြီးနဲ့လက်ခံတာလည်းဖြစ်ပါတယ်။ဒီအတွက်နဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ It will be like Turkey's voting for early Christmas if journalists support the censorship law.
သတင်းထုတ်တွင်နေနဲ့စင်စာဖြတ်တောက်မှုဥပဒေကိုထောက်ခံကြမယ်ဆိုရင်ကိုလေပင်ကိုကြိုးဝင်းစွတ်တာနဲ့တူနေလိမ့်မယ်လို့ဒီပေရပါတယ်။ George Grubby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ It will be like Turkey's voting for early Christmas if journalists support the censorship law.
ဒီတွင်ပါ Turkey ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
To go cold turkey, to talk turkey, like Turkey's voting for early Christmas.
တို့ဖြစ်ကြပါတယ်နောက်တွင်ပါကုလိုချီမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာတန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါ VOA ကထုတ်လွှင့်ပေးတဲ့ကျန်းမာရေးသိပ္ပံနဲ့နည်းပညာအမျိုးသမီးကန္တာဘလော့ဂါတွေပြောသမှစားတဲ့အစီအစဉ်တွေနဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေခင်း7နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကို line to 16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနနက်ခင်းပါရှင် view american တန်တင်းငွေနေမနေ့ဖက်စီစဉ်တွေကို line to meter 30 40 50နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ရမှာဖြစ်ပါတယ်ထုတ်လုပ်သူမဆုမွန်နဲ့အတူကိုအောင်လွင်ဦးကဆွေးနွေးတင်ပြထားပါတယ်ရှင
်တော်ရှင်မြတ်မြတ်ယူကော့ဝယ်မှာနိုင်ရထားတဲ့မြူသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ခေါင်းဆောင်ဖြစ်ဒေါ်ဆန်းစုကြည်ဟာအစိုးရတစ်ခုဦးဆောင်မှုရှိနေပါတယ်။2008အခြေခံဥပဒေအရသမ္မတဖြစ်ခွင့်မရှိပေမဲ့သမ္မတအထက်ကတာဝန်ယူမယ်လို့ပြောထားတဲ့ဒေါ်ဆန်းစုကြည်အနေနဲ့တိုင်းပြည်ခေါင်းဆောင်ဖြစ်ဘလို့ယာလူတာဝန်မျိုးကိုယူစေချင်ကြပါသလဲ။လက်ရှိနိုင်ငံရေးအခြေအနေအရရောဘလို့ယာလူတာဝန်မျိုးယူနိုင်မဲ့အလားအလာတွေရှိနေသလဲဆိုတာကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။တရားရတစ်ခုကတော့ဒေါ်ဆန်းစုကြည်အနေနဲ့အစိုးရအထက်မှာဦးဆောင်မှုအခမ်းအနားရှိနေမကိစ္စပါဒါကြောင့်လည်းဖြစ်စေချင်တာတွေဖြစ်နိုင်တာတွေဖြစ်တင်တာတွေကိုကျွန်တော်တို့တပိုင်းချင်းစီခွဲပြီးတော့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဒီနေရာမှာကျွန်တော်တို့ပင်တိုင်းဆွေးနွေးသွားမယ့်ပုဂ္ဂိုလ်ရဲ့တူးချင်းရဲ့သဘောထားတွေကိုအရင်ဆုံးတော့ကြားချင်ပါတယ်ပထမဆုံးကတော့ဒီကျွန်တော်တို့ wish list လို့ပြောရမှာပေါ့လေဖြစ်စေချင်တဲ့ဆန္ဒကိုပြောပါဆိုရင်ဒေါ်ဆန်းစုကြည်ကိုဘယ်လိုနေရာမျိုးကတာဝန်ယူစေချင်တယ်လဲဒီ1990ပြည့်ရွေးကောက်ပွဲလုံးကပလဲမြို့နယ်မဲဆန္ဒနယ်မြေက NLD လွှတ်တော်ကိုယ်စားလှယ်ဖြစ်ခဲ့ဦးတဲ့ဒေါက်တာတင့်ဆွေရဲ့အမြင်ကိုကြားချင်ပါတယ်ခင်ဗျာ
အောင်ဆန်းစုကြည်ကိုပြည်တော်စုမြန်မာနိုင်ငံတော်ရဲ့သမ္မတနေရာမှာရှိတင်တယ်လို့ကျွန်တော်ဆန္ဒရှိပါတယ်ဖြစ်တင်တယ်လို့လည်းယူဆပါတယ်ခင်ဗျဟုတ်ကဲ့အကြောင်းလဲဆိုတော့တော့အောင်ဆန်းစုကြည်ကဒီသမ္မတဖြစ်မှသာလျှင်နိုင်ငံရဲ့အုပ်ချုပ်နိုင်ငံရဲ့အကြီးအကဲနေရာကနေပြီးတော့ဗမာနိုင်ငံကိုရောနိုင်ငံတကာကိုရောကိုစားပြုပြီးတော့ဆောင်ရွက်နိုင်မယ်ဖြစ်တယ်နောက်တစ်ခုကအစိုးရဟာအုပ်ချုပ်ရေးရန်နေရာဖြစ်ပါတယ်အုပ်ချုပ်ရေးနဲ့ဆိုတော့ဦးထဲကနေဥဆောင်မှုအကြီးအသေးပြည့်ဖို့လိုတဲ့အတွက်အစိုးရကိုဥဆောင်ဖို့လိုတယ်တော်တော်ဆိုတာကတော့အများပေါ့လေဥယျာဉ်900 400ကနေဟိုတာဝန်ယူခွဲယူလို့ရတဲ့အတွက်တော့အောင်ဆန်းစုကြည်တို့သူကြုံတော်တဲ့ပုဂ္ဂိုလ်တနည်းပြပြည်သူလူထုကလိုလာတဲ့ပုဂ္ဂိုလ်နိုင်ငံတကာလည်းမျှော်လင့်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်တော့ဆန်းစုကြည်ဖြစ်တဲ့လူယူဆပါတယ်
โอเคကျွန်တော်ဒီမြန်မာရေးစောင့်ကြည့်ခဲ့ခဲ့နေတဲ့ဥအောင်သူငင်းရဲ့တူးချင်းသဘောထားကိုလည်းကြားချင်ပါတယ်ဒေါ်အောင်ဆန်းစုကြည်ကိုဥအောင်သူငင်းအနေနဲ့ဘလို့တာဝန်ယာလူမျိုးယူစေချင်လဲခင
်ဗျဟုတ်ကဲ့ဟိုအခုလက်ရှိပြီးခဲ့တဲ့ရေကောက်ပွဲအခြေအနေပေါ့နော်ဒါကတော့ဒီကနေငါလုံးကဒီလူလူရဲ့အန္တကဒေါ်အောင်ဆန်းစုကြည်ကခေါင်းဆောင်မှုကိုတစ်ခဲနဲ့အပြစ်မှပြလိုက်တဲ့အနေအထားမျိုးပါဆိုတော့ဒီနေသားမှာတော့မြန်မာပြည်ရဲ့အခုခွဲစည်းပုံအရဆိုရင်တော့ကျွန်တော်ရှင်းလေသူ့အနေနဲ့ကတော့သမ္မတကိုတာဝန်ယူတာအဆင့်တော်ဆုံးဖြစ်မယ်လို့ကျွန်တော်ယူဆပါတယ်။ဘာဖြစ်လို့ကျွန်တော်ဒီလိုပြောတယ်လဲဆိုတော့ဒီဖွဲ့စည်းပုံရမှာသမ္မတမှာလက်ခံရင်းတော်များပေးတာပါပဲ။ဆိုတော့ကျန်တဲ့လွတ်တော်ကဒီကျွန်တော်တို့ check and balance ဆိုတာချိန်ကြီးကိုစိတ်ကြပါ냐ဆိုတဲ့ဟာမှာလည်းအားလဲချက်တွေနဲ့တခြားကိုပြောစရာကိစ္စတွေအများကြီးရှိပါတယ်။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်တယောက်ကတော့ဒီကိုမျိုးဝင်းမြန်မာပြည်ရပါကိုမျိုးဝင်းသဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကျွန်တော်သဘောထားရတော့ဗျာဒေါ်ဆက်စုကြည်ဟိုကျွန်တော်ဒီဒီလူတွေကနေပြီးတော့တနားနေရာမှာရှိနေသေးတယ်လေဒါပေမဲ့ဒီ59ဆလုံးကလည်းဟိုသူ့တော်ကဒါအဟံသားဖြစ်နေတယ်အဲ့လိုအဟံသားဖြစ်နေတဲ့အခါကျတော့ဒီစစ်တပ်ကလူတွေနဲ့နားလည်မှုယူပြီးတော့ဒီဥစ္စာကိုချွင်းချက်လုံးဗလားဒါမှမဟုတ်ပြည့်ပြစ်မလားဆိုတဲ့ဥစ္စာကိုတချို့ကစဉ်းစားကြတာပေါ့ဒါပေမဲ့အဲ့လိုလုံးလိုက်လို့ရှိလို့ရှိရင်ကျွန်တော်ဒီမြန်မာပြည်ရဲ့ဒီဘာသာရေးဟိုပြမိုင်းကြောင်ပေါ့နော်တချို့လူနားလည်မှုလွဲသွားပြီးရဒီ69ရေမဘာသာရေးရဲ့ဒီတစ်စက္ကန့်ထလာနိုင်တဲ့အခြေအနေကျွန်တော်တွေ့နေတာပေါ့ဒါတွေ့နေရတော့ကျွန်တော်အမြင်ကိုပြောရမယ်ဆိုလို့ရှိရင်တော့ဒီဒေါ်ဆန်းစုကြည်ဒီအတိုင်းဒီအဓိပတိနေရာကိုဟိုတရားဝင်သဘောနဲ့ရောက်အောင်ဆိုလို့ရှိရင်ကျွန်တော်ဒီလာမဲ့ဒီလှုပ်တော်အစ်စ်ကနေပြီးရောပေါ့နော်ဒီ NLD ကမှုရဲ့လွှတ်တော်ကနေပြီးတော့ဟိုကျွန်တော်တို့ဒီကော်စီတစ်ခုကိုဖွဲ့ပေးတယ်လို့ထင်တယ်။ဘယ်လိုကော်စီမျိုးလဲဆိုတော့ကျွန်တော်တို့ဒီ Union Peace and Development Building Council ပေါ့ဗျာ။အဲ့လိုမျိုးကော်စီဖွဲ့နိုင်မယ်ဆိုလို့ရှိရှင်ဒီကော်စီမှာဒီအနေရမဲအများဆုံးအနေရတဲ့ပါတီရဲ့ခေါင်းဆောင်ကပုတ်ခတ်လုပ်ရမယ်။အဲ့ဒီမှာတက်ချုပ်ပါရမယ်။ကာချုပ်ပါရမယ်။နောက်ပြည်သူ့တော်တို့အရေးကတော့ဥပဒေပါရမယ်။သမဏပါရမယ်။တိုင်းသားတွေကိုကိုယ်စားပြုတဲ့ခေါင်းဆောင်တွေရောက်ပါရမယ်။အကြည့်ပြန်ရင်တပ်ပြန်ရှင်ကတယောက်ပါမှာပေါ့ဗျာအဲ့လိုကြည့်ကြည့်လေးလေးဖွဲ့ပြီးလိုက်မယ်ဆိုလို့ရှိရင်ဒီကော်စီဒီကျွန်တော်တို့ဒီတိုင်းပြည်လုံးရဲ့အရေးကြီးတဲ့ဒီငင်းငိုင်းရေးကိုတော်တော်ကွန်ပျူတာတွေယူတော်တော်အဲ့ဒီဥစ္စာတွေကိုစောင့်ဆောင်မှုအတွက်ကိုဒါသူ့အာဏာပေးလိုက်တယ်ဖြစ်သွားမှာပေါ့ဗျာဒါဒီတော်သူ့လို့တော့အတူတူပေးမှာအတူတူပေးလိုက်လို့ရှိရင်ဒီစစ်တပ်ဖက်ကလည်းစာချုပ်ကတူကွယ်မလာနိုင်ဆိုလို့ရှိရင်လည်းဒီသူ့ရဲ့ကိုစားပေါ့ဗျာ အဲ့ဒီမျိုးလာပြီးတော့ဒီအဖွဲ့ထဲမှာဝင်ထားတယ်ဆိုလို့ရှိရင်ကျွန်တော်ဒီငင်းငယ်လောက်လာတယ်ရောဒီပြန်လဲကြောင်းလေးလောက်လာတယ်ရောပေါ့နော်အဲ့ဒီအလုံးကဒီဒေါ်ဆန်းစုကြီးရဲ့ဥဆောင်မှုနဲ့အကောင့်တွေပေါ့လို့အဆင်ပြေသွားမယ်ကျွန်တော်တို့အဲ့ဒီကွန်ပျူတာဖွဲ့တင်ရတဲ့ချိန်နဲ့ပေါ့ဒါကျွန်တော်ကိုယ်ပိုင်မျိုး
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်နော်ဝေနိုင်ငံဥက္ကံရေးလဲဆက်သွယ်ထားပါတယ်ဥက္ကံရေးလဲလေလိုင်းပေါ်မှာရှိနေပါတယ်ဥက္ကံရေးအမြင်လဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်ကပြောချင်တာကအော်ဆန်းစုကြည်လဲတော်တော်ကန့်တာတာလဲမတန်လေးစာမျိုးကတ်တာတာတော့တကယ်ဆိုရင်အော်ဆန်းစုကြည်ကကမ္ဘာပြည်ပေါ်ကပါစင်တရားမျိုးကိုကောင်းပါတယ်ဘာလို့ဆိုရင်နိုင်ငံခြားနဲ့ဆက်သွယ်ဖို့ကလဲသူ့မှာရည်ချင်းကပြည့်နေတယ်အကလုံးလူတွေအတိုင်းဝိုင်းရင်လဲအကလုံးသူ့မှာဆက်သွယ်ရပြည့်နေတာဦးနောင်မယ်ပဲကြားသေးတယ်တို့ချိုးလူတော်မမြင်တော့မမြင်ဘူးနော်ဝေးမှာဆိုတော့တို့ကပြောတယ်အောင်ဆန်းစုကြည်ဘယ်လောက်ထိဆင့်မြင့်တယ်ဆိုတော့တို့ကနားလေပါတယ်ဒါပေမဲ့ကျွန်တော်တိုင်းဝိုင်းနေတာအရှင်းနေတွေကကြည့်လိုက်ပြန်တော့ဒါမဖြစ်နိုင်တဲ့ဒိဋ္ဌိတွေကိုကျွန်တော်ပုံမှန်ပြည်မှာတိုင်းမျိုးဓာမြတ်တိုင်းပြန်ပြီးဆွဲထားအစ်စ်ကိုဖြစ်နေတော့ဘလို့မှဒါဓာမြတ်ဘလို့လောက်ရမလဲဆိုတာတခုပဲရှိတယ်စစ်တပ်ကိုပြန်ပြီးတော့ဥပဒေအောက်ကိုပြန်ရောက်အောင်လုပ်မှရတော့မယ်လေဒါရောအဲ့ဒါမှအောင်ဆုံးစစ်ကြီးကိုတွားပြီးတော့တာမလဖြစ်ဖို့အချိန်ရောက်မယ်မဟုတ်ရင်တည်းဥပဒေပေါ်မှာစစ်တပ်ရှိနေစီရင်တော့ဘယ်လိုမှအောင်ဆုံးစစ်ကြီးကတာမလဖြစ်လဲဘာမှမဖြစ်နိုင်ဘူးလေဒါပေမဲ့အဓိကကျွန်တော်အောင်ဆုံးစစ်ကြီးကိုတော့သူရေးသွေးရွေးချင်းပြည်ပေမဲ့ဒီဥပဒေကြီးကလှုပ်ထားတော့ဘယ်လိုမှလှုပ်လို့မပါတော့ကျွန်တော်မြင်ရတယ်လေဥပဒေထဲမှာပြတ်ထန်တာနဲတဲ့အဆင်မဟုတ်ဘူးလေသူတို့ကလူတယောက်ကိုသုံးမရအောင်လုပ်တာစစ်တပ်ကဘယ်ရင်လုပ်နေရလဲအခုဖြစ်နေဆိုတာ
ဟုတ်ကဲ
့တခုဖြစ်ချင်တာကျွန်တော်ကအောက်ဆုံးစစ်ကြီးတမရပဲအများဆုံးကဝိုင်းဝန်းမလို့ကုညီပေးပါတိုင်းသားတွေအကုန်လုံးဝိုင်းဝန်းမလို့လုပ်ပြီးပါလို့တိုင်းသားတွေပဲအရေးကြီးဆုံးပဲတခုတော့ကျွန်တော်ပြောချင်တာဗျာတိုင်းသားကိုသူတို့ဦးစားပေးချင်ရင်တော့အကောင်းဆုံးတိုင်းသားတွေကိုရွေးထုတ်ပါလို့တချင်ချင်းရှမ်းပြည်နယ်ဒီမှာကိုစလေလောင်းလေးကိုကောင်းကောင်းရွေးတင်ပြီးတော့တက်လာမှပါဆိုရင်အောက်ဆုံးစစ်ကြီးကသမလာပြန်ဖြစ်ဖို့နီးစပ်တော့ချေချေရှိတော့ဗောလေ
ဒါပေ
မဲ့ငင်းချမ်းကြီးအញ្ញန်ကြီးရပြီးတော့လှုပ်လို့ပါတယ်ဒါပေမဲ့သူတို့အေးကိုစဲလောင်းလေးကိုကောင်းမရွေးတင်ရင်တော့တောင်သောစုကြည်လည်းနည်းနည်းရင်ဆိုင်ရမှာလို့တိုင်းသားအတွက်နဲ့ဗောလေဒါပေမဲ့အဓိကကျွန်တော်အောက်ဆုံးစုကြည်အကြံဉာဏ်တစ်ခုတော့ပေးချင်တာပါတယ
်ဟုတ်ကဲ့ပါခင်ဗျာဥက္ကံကျွန်တော် channel လူတွေလည်းအလှည့်ပေးချင်ပါသေးတယ်ဥက္ကံကျေးဇူးပါခင်ဗျာကျွန်တော်တို့ဒီမှာဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်ထပ်သောတာရှင်တယောက်လည်းရှိပါတယ်ကိုဝင်းဆလင်းကြီးရပါကိုဝင်းလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်ဆွေးနွေးကြတာကတော့ဒေါ်ဆန်းစုကြည်ဟာဒီသမရမဖြစ်နိုင်တဲ့ဒီဥပဒေကြီးကြတာတာဆိုတဲ့အခါကျတော့ဝင်ကြီးဘဝမှာသူကနိုင်ငံသားရေးဝင်ကြီးလုပ်ပြီးတော့အဲဒီတော်စုဝင်ကြီးချုပ်နေရာမှာဒီနေပြီးတော့အဲသူကအဖွဲ့ကိုဖွဲ့မယ်ဆိုရင်တော့ကိုကြီးကောင်းနေတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကိုဝင်ကျေးဇူးပါဟုတ်ကဲ့ကိုဝင်းတော့ခုရှိတာဆွေးနွေးရင်လို့ရှင်နေဟိုရေဒီယိုတစ်ချက်တော့ပိတ်ထားပြီးရင်ကောင်းတယ်ခင်ဗျာကျွန်တော်ရေဒီယိုကပွင့်ထားတယ်နဲ့အတန်းအဲ့ရနေပြန်ဝင်နေလို့လေကျေးဇူးပါကျွန်တော်ပြီးရင်ပြန်ပြီးတစ်ခေါက်လှည့်ပေးပါမယ်နော်ဟုတ်ကဲ့အခုကျွန်တော်ဆွေးနွေးပွဲအတွက်ကိုအတန်းဖိုင်နဲ့ပေးပို့ထားတဲ့ပုံကိုတူလဲရှိနေပါတယ်မတ်ဤချောချောပါခင်ဗျာ
ဒေါ်ဆန်းစုကြည်ကိုမြန်မာပြည်သူတွေအဖြစ်စေချင်ဆုံးကတော့တမဒပါပဲဒါပေမဲ့59ဆလုံးကြီးကတားဆီးထားလေတော့ဒေါ်စုကစုံဖြတ်ချက်ချရာမှာခိုင်မာပြတ်သားတယ်အယူအဆမှန်ကန်တယ်ဒါကြောင့်ပြည်သူလွတ်တော်ဥက္ကဋ္ဌနေရာဖြစ်စေချင်ပါတယ်ဒါမှမဟုတ်လဲနိုင်ငံခြားရေးဝန်ကြီးနေရာပေါ့ကဘာတဝမ်းလုံးနဲ့ဆက်ဆံရာမှာဒေါ်ဆန်းစုကြည်သည်ငင်းချရဲ့နိုဘယ်ဆုရှင်ကြီးဖြစ်တဲ့အတွက်အလွန်ပဲစံတော်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒါတော့ဟိုသူရဲ့ဆန္ဒအမျိုးမျိုးကိုကျွန်တော်တို့လောလောဆယ်တော့ကြားခဲ့ရတာပေါ့နော်ဒါပေမဲ့လက်ရှိအခြေခံဥပဒေအရဟိုသမရတာဝန်ယူလို့မရတဲ့အခြေအနေမှာရှိနေတယ်ဆိုတော့တကယ်လို့သာဒေါ်အောင်ဆန်းစုကြည်နေနဲ့သမရတာဝန်မယူနိုင်ဘူးဆိုရင်ရောလက်ရှိအခြေအနေကခွင့်ပြုတယ်လို့ဆိုလို့ရှိရင်ဘလို့တာဝန်မျိုးတွေယူဖို့ဆိုတော့ဖြစ်နိုင်မလဲတော်ဒေါက်တာတစ်ဆွေအမြင်ကိုအရင်ဆုံးဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့အဲအခုဆွေးနွေးမယ့်အကောင်းဆုံးကကျွန်တော်တင်တဲ့ယာယီသဘောမျိုးဟိုကလာအတွက် UDP ဆွေးနွေးရမယ်အနေထားလို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့အလုံးဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေအလားပမာပြည်တဲ့ကဆွေးနွေးတဲ့ပုဂ္ဂိုလ်တွေနိုင်ငံကဆွေးနွေးတဲ့ပုဂ္ဂိုလ်တွေလည်းဖြစ်စီခြင်းနဲ့ဆန္ဒရှိတယ်။ဖြစ်စီခြင်းနဲ့အမှအကန့်တရှိတယ်။အဲဒီအကန့်တကိုလည်းပြင်ဖို့လို့ပြင်ဖို့လိုလာမှာပေါ့နော်။အဲ့တော့မပြင်ခင်စัจ जा မှာတော့ဒေါ်အောင်ဆန်းစုကြည်လုံနိုင်တာကဟို လွတ်လွတ်လေးပြောရင်တော့လွတ်လွတ်တော့နေရာတစ်ခုပေါ့နော်လွတ်တော့အဟိုဟိုဟာပေါ့ပြည်သူလွတ်တော့နေရာဥက္ကဋ္ဌနေရာပဲဟိုလိုရမယ်အနေထားလို့ဖြစ်နေတာပေါ့နော်ဒါကတော့ယာယီဖြစ်တယ်အဲ့ဒီချိန်ထဲမှာသူကအဲ့ဒီတာဝန်ယူရင်းနဲ့ဒီအကန့်တတ်ထားတဲ့ဖွဲ့စည်းပုံဟိုပြင်ဆင်ရေးပေါ့လေဒီအကန့်တတ်ပြင်ဆင်ရေးဆိုတာကျွန်တော်တို့ဒေါ်စုသမ္မတဖြစ်ရေးပုံမှန်တစ်ခုလေးဦးတ ပါကြောင့်လို့ကျွန်တော်တို့အားလုံးဟာ NLD ဟာတော့အောင်ဆောင်စုကြည့်ကြည့်မနိုင်ထားပြီးတော့လုပ်နေတဲ့ပုံစံမျိုးမဟုတ်ဘူးဆိုတာဟိုပြီးထပ်သိအောင်ပေါ့လေဟိုပြဖို့အတွက်အဲ့တော့လွတ်တော်ဥက္ကဋ္ဌနေရာပဲရှိနိုင်တယ်လို့ဒါယာယီသဘောကျွန်တော်မြင်ပါတယ်ခင
်ဗျဟုတ်ကဲ့ကိုအောင်သူငယ်ရဲ့အမြင်ရောခင်ဗျလက်ရှိဒီအခြေခံဥပဒေအရလည်းကန့်သက်ချက်တွေတော်တော်များရှိရဲ့ဆိုတော့ဒေါ်ဆန်းစုကြည်အနေနဲ့သမရတာဝန်မယူပါဘူးဆိုရင်ရောဟိုလက်ရှိဟိုအခြေအနေကခွင့်ပြုသလောက်ဆိုလို့ရှိရင်ဘလို့ယာရုတာဝန်မျိုးတွေဖြစ်နိုင်စရာရှိလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့အခုဒီအစိုးရအဖြစ်ပေါ့နော်ဒါကဒီမလာအကုန်လုံးမှာဖွဲ့မှာပေါ့ကျွန်တော်လောလောဆယ်ကာလမှာအချိန်3-4လလောက်ရှိပါတယ်ကျွန်တော်ဒီကြားထဲမှာပဲကျွန်တော်ထင်တယ်ဒီကြံတဲ့ဥမာဒီတံမတော်ကကိုယ်ယူကြံတဲ့သူတွေနဲ့ပေါ့နော်ဒီနှိမ့်နိုင်ချက်တွေရဆိုရင်ကျွန်တော်ထင်တာကဒီတံမတော်အဖြစ်ဒီဒေါန်ဆန်းစုကြည်အနေနဲ့ဒီဖြစ်ဖို့ဟာအခွင့်အလမ်းရှိသေးတယ်လို့ကျွန်တော်ထင်တယ်နောက်တစ်ခုကကြတော့ဒီ59ဆလုံးဆိုတဲ့ကိစ္စကလည်းဒါလူတွေလောက်ထားတဲ့ကိစ္စပဲဆိုတဲ့အခါကျတော့ဒီနှိမ့်နိုင်ရွှေ့နေမှုတွေပြီးသွားလို့ရှိရင်ကျွန်တော်ထင်တယ်ပြင်လိုက်ဖို့ဆိုတာကသိပြီးတော့အကြောင်းမဟုတ်ဘူးလို့ဆက်ပါတယ်ဆိုတော့ကြံတဲ့ဒီမှာလွတ်တော်ဥက္ကဋ္ဌနေရာမျိုးယူမယ်ဆိုရင်လည်းဖြစ်ပါတယ်ယာယီသဘောပေါ့နော်ဆိုတော့ဒါပေမဲ့အဲ့ဒါတွေကလည်းအများကြီးအကန့်အသတ်ရှိတယ်လို့ကျွန်တော်ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီ2008ဖွဲ့စည်းပုံကိုခိုက်တာသူကဟို strong leadership နောက်တစ်ခါကျတော့ဒီ strong ဒီဘာကောင်လဲခိုင်မာတဲ့ခေါင်းဆောင်မှုဘာကောင်လဲအားကောင်းတဲ့ခေါင်းဆောင်မှုဒါကိုလူကျင်လို့သမ္မတပါအာဏာတွေအများကြီးပုံပြရတဲ့အခါကျတော့ကျွန်တော်မြင်တဲ့ဒီယာယီရဲ့အသိပေါ်ဆုံ
းဟုတ်ကဲ့ခင်ဗျာနောက်တစ်ခုကဒီလက်ရှိဒီဖွဲ့စည်းပုံအရဆိုလို့ရှိရင်ဒီကျွန်တော်မြန်မာနိုင်ငံမှာဒီကာလုံလို့ခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့မှာဟိုပါမပဲဘယ်လိုပြောမလဲဆိုတော့ဥမာစစ်တပ်နဲ့ပဲဖြစ်ဖြစ်ပေါ့လေဟိုစစ်တပ်ကလည်းမြန်မာနိုင်ငံရေးမှာဩဇာကြီးလေတော့ဒီလိုမျိုးဒန်းလူရည်ဆွေးနွေးနိုင်မယ့်အခြေအနေမျိုးရှိနေတယ်ဆိုတော့ဥမာဒီလွတ်တော်ဥက္ကဋ္ဌအပြင်တခြားဟိုယာယီကြားကာလပဲဖြစ်ဖြစ်ပေါ့လေဖြစ်နိုင်တဲ့တခြား position တွေရောဘာတွေရှိအောင်မလဲဒေါက်တာတင့်ဆွေသဘောထားဆွေးနွေးပါအောင်ခင်ဗျာ
ဟုတ်ကဲ့လက်ရှိဖွဲ့စည်းပုံအရတော့ဒီကာလုံဖွဲ့ထားတဲ့ဟာကသူကအချုပ်ကော်မတီကြီးလိုသဘောတော့တက်ရောက်တာပေါ့နော်အာဒါကလည်းကျွန်တော်တင်နေစာရွက်ပေါ်မှာရေးထားတဲ့ကော်မတီတစ်ခုဖြစ်ပြီးတော့သူရဲ့ခြေလက်ကိုပြီးခဲ့တဲ့9နှစ်အတွင်းမှာညံ့ညံ့ဆားဆားတော့ကျွန်တော်တို့သိမတွေ့ဘူးခင်ဗျာတနည်းအားဖြင့်ပမာနိုင်ငံရဲ့ဖွဲ့စည်းပုံဟာပမာနိုင်ငံရဲ့အုပ်ချုပ်မှုစနစ်ဟာ2008ဖွဲ့စည်းပုံရေးပြီးမြလို့စာထဲမှာကာလုံသမတစသဖြင့်ပါပြီးမြလို့တမရိုးရဲ့အခန့်ကဏ္ဍကဟိုကအရေးကြီးဆုံးဆိုတာစာမပါဘဲနဲ့ဟိုလူတိုင်းလည်းသိရပေါ့နော်အဲ့တော့တမရိုးကခရာကြတဲ့အချက်ပါအဲ့တော့ခုနကအောင်သူငင်းဆွေးနေသလိုဂျန်နဲ့ကာလာလေးမှာဒီညီနိုင်ဆွေးနွေးမှုတွေကနေပြလျက်ပြလျက်ကြောင့်လမ်းကြောင်းပေါက်ကြီးတော့ရှိနေတာအမှန်ပဲခင်ဗျအဲကြောင့်လို့တမရိုးကိုနေကလေးဒီနေ့စဉ်းစားမှာကဒီဖွဲ့စည်းပုံကြီးကိုတရားဝင်ရေးခဲ့တာရေးခဲ့တာက1995ခုနှစ်ဇန်နဝါရီလ9ရက်နေ့ပေါ့လေအဲ့မတိုင်ခင်ကနှစ်နှစ်လောက်တည်းသူကစထားတဲ့ဖွဲ့စည်းပုံကြီးအခုနှစ်တော်ကြပြီနောက်တစ်ချက်ကဒီဖွဲ့စည်းပုံထဲမှာ59ဆလုံးကိုကန့်သက်ထားခြင်းဟာဒေါ်အောင်ဆန်းစုကြည်အတွက်မဟုတ်ဘူးလို့ဘလောက်ပဲအကြောက်ကန်ညင်းညင်းဒါကတော့ညင်းချက်ကမခိုင်လို့မှတ်နေအဲ့တော့သူတို့ကစိုးရင်ချက်ကြီးတွေနဲ့ရေးခဲ့တော့ဒီကာလအတွင်းမှာဒေါ်အောင်ဆန်းစုကြည်ဟာသူတို့စိုးရင်တလို့ဘာမှဖြစ်ခဲ့တယ်ဆိုတာပြန်စဉ်းစားနေတယ်နောက်တစ်ချက်ကအခု2005ယူကောက်ပွဲရက်လက်ကိုဘသူကမှမြုံမငဲ့တာမဟုတ်အဲ့ဒီမှာစစ်တပ်နဲ့တမရော်နဲ့ပါတာပေါ့နော်အဲ့တော့မမြုံတမ်းထားရတဲ့ဟာတွေဖြစ်လာတာကိုသူတို့ဖွဲ့စည်းပုံမှာမပါဘူးခင်ဗျာနောက်ကဟိုတော်တာရှင်တူဆွေးနေတယ်လို့ဟာလာဘာသာရေးစသဖြင့်စိုးရိမ်မှုတွေအခုယူကောက်ပွဲပြီးတဲ့ရက်20တီးပြီအဲ့ဒီဟာဒီဘာသာရေးအလားဟိုအစိုးရမှုကိုအလုံးမိုးစီအောင်ဗာမြန်လုပ်ခဲ့တယ်တန်တရားရှိစရာတော့တခုမှမရှိဘူးဘာမှလည်းဖြစ်မလာဘူးပေါ့အဲ့တော့ဒီလိတ်လုံး6လုံးကိုဖျောက်တင်တယ်အလားအလာလည်းမရှိဘူးဒီနေ့အပြင်အချိန်ကာလရပြင်သင့်တယ်လို့တက်မတော်ကိုယ်တိုင်ကသိလို့ရှိရင်ဒီကာလုံပေါ့လေကာလုံနေရာမှာတော့အောင်စုကြည်ပါမပါပါဒါတနေရာတော့ကျွန်တော်တင်တယ်ပင်နေရာယူပါတာကြာကြောင်းရှိတဲ့အတွက်ဒီပြန်လေးတဲ့ကာလပြန်သေးတဲ့ကာလမှာအဲ့ခွန်လောင်းကိုတမ်ဘောခေါင်းဆောင်မြားကနေပြီးတော့ တမ်တမ်ပီရဲ့အခြေအနေကိုကြည့်ပြီးတော့ပြုပြင်ဖို့ရာခုနပေါ်ပါသေးလို့ပဲထူတော်ရပါခင်ဗျာ
ဟုတ်ကဲ့ကိုအောင်သူငယ်အမြင်ရောခင်ဗျာ
NLD ရဲ့အခုလက်ရှိရွေးကောက်ပွဲရလာပေါ့နော်ဒါကလည်းဘယ်သူမှမပြောလည်နာပါဘူးကျွန်တော်ကိုယ်တိုင်လည်းဒီလောက်ထိဟိုအတူလူလူအများစုကထောက်ခံလိုက်တယ်လို့မပြောလည်နာပါဘူးဆိုတော့ဒီအနေအထားမှာတော့အခုကဒီဒေါ်ဆတ်စီကထောက်ခံမှုကိုပြည့်ပြတ်သွားတာအဓိမပြုလိုက်ကြတယ်ဆိုတော့ဒီအနေအထားမှာတကယ်လို့ဒီဖွဲ့စည်းပုံကိုမပြင်ဘူးဂျောင်ဆန်းစုကြည်ကိုလည်းသမရနေရာမပေးဘဲနဲ့အခုတိုင်းဆက်သွားရင်ဒီဖွဲ့စည်းပုံကတော်တော်ကိုအတုံးမဝင်တော့ဘဲနဲ့ဟိုကိုလိုကလာဖြစ်သွားနိုင်တယ်နေသားရှိပါတယ်ဆိုတော့ဒါကိုလည်းတစ်ဖက်ကကြံစည်စားဖို့လိုပါတယ်ဆိုတော့တစ်ဖက်ကဒီဖွဲ့စည်းပုံကြီးကိုဆက်ကင်ပြီးတော့ဟိုနေမပါတော့တဲ့အနေအထားမျိုးဖြစ်တော်မလားဒါမှမဟုတ်လို့ရှိရင်ဖွဲ့စည်းပုံအလုံးမဖြစ်တော့တဲ့အနေအထားပေါ့နော်ဆိုတော့အဲ့လိုမျိုးဖြစ်တာတဲ့ဆိုင်ရင်ကျွန်တော်တို့လူအတာကိုပြင်ဆင်ပြီးတော့ကျွန်တော်တို့ရှေ့ဆက်သွားနိုင်တာပိုကောင်းပါတယ်ဒါကလည်းဒီအယူသားပြန်လေဉာဏ်သိရေးအတွက်လည်းကိုကောင်းတယ်ကျွန်တော်တို့ဒီလိုဖြစ်ပြီးပြင်ပြောင်းလေးအတွက်လည်းကိုကောင်းတယ်လို့ဆက်ပ
ါဟုတ်ကဲ့ကျွန်တော်ဒီမှာတော်တတ်ရှင်နေကိုလည်းပြန်ပြီးတော့ဆွေးနွေးမဲ့ပုံစံတွေကိုလည်းလှည့်ပေးခြင်းပါတယ်ကိုမျိုးဝင်မြန်မာပြည်ရပါကိုမျိုးဝင်အမြင်ရောခင်ဗျာတကယ်လို့ဒေါ်ဆတ်စုကြည်နေတဲ့ဒီကြားကာလပေါ့လေဆက်ဆက်ညီနေနေတဲ့ကာလမှာပဲဖြစ်ဖြစ်ပေါ့လေသမဏတာဝန်ယူခွင့်မရှိဘူးဆိုရင်ဒေါ်ဆတ်စုကြည်နေနဲ့နင့်နာဆုံးရှုံးစရာဘာတွေများမြင်မိလဲ
တော်တော်သူကြီးအနေနဲ့ကတော့မျက်နှာဆုံးဆုံးကြည့်ရတော့မရှိဘူးခင်ဗျာဒါပေမဲ့ကျွန်တော်တို့ပြည်သူတွေကတော့အများကြီးဆုံးဆုံးသွားနိုင်တာပေါ့ဟိုဆုံးဆုံးသွားနိုင်မယ်ဆိုတာဒီမှဥမဆောင်လို့ရှိလို့ရှိရင်ကျွန်တော်တို့ကလည်းဟိုဘသူ့ကိုအားကိုးအောင်မပြီးတဲ့ပုံစံမျိုးဖြစ်သွားမယ်သူကတမရမဖြစ်နိုင်တော့ဘူးဆိုရင်ပေါ့နော်ဟိုအဲ့ဒါကြောင့်ကျွန်တော်ကပြောသလိုပဲတော်တော်သူကြီးကတမရမဖြစ်နိုင်တော့ဘူးဒါမဖြစ်နိုင်တော့ဘူးဆိုလို့ရှိရင်ကျွန်တော်ကပြောအဖွဲ့အစည်းမျိုးကိုဖွဲ့ဖို့လိုတယ်လို့ထင်တယ်တော်တော်သူကြီးအနေနဲ့ပေါ့နော်ဟိုအဲ့ဒါအဲ့လိုဖွဲ့လိုက်ခြင်းအပြင်ဒီ union peace ဖြစ်တဲ့အတွက်ကြောင့်ငင်းငင်းကြီးကိုလည်းသူကပြန်ဆောင်သွားလို့ရမယ်။သူကဆိုရင်ဒီ developing အပိုင်းမှာလည်းဟိုဒီ CY computer တက်မှုဘာညာပေါ့ဗျာ။အဲ့ဒါကြီးလည်းသူဥဆောင်လို့ရမယ်ပေါ့ဒီ company ကိုဖွင့်လိုက်မယ်ဆိုလို့ဆိုရင်နော်ဒီ union peace ဖြစ်တဲ့အတွက်ကြောင့်လို့ငင်းငင်းကြီးရောအုပ်ချုပ်ကြီးရောဟောနောက်တရားစီရင်ကြီးရောစသည်ဖြင့်ပေါ့နော်ဒီဥစ္စာတွေနဲ့ပတ်သက်တဲ့ဥစ္စာတွေကိုဒီ company ကနေပြီးတော့မှဆုံးဖြတ်ချက်ချပြီးတော့လုပ်အောင်မယ်။အဲ့လိုလုပ်လို့ဆိုရင်ဒီတက်မှုအနေနဲ့ရတယ်ဒီပါဂျင်ဒီဖြစ်ပြီးမပါဂျင်ဒီဖြစ်ပြီးဒီလောက်ဆုတ်တော့အနေပြီးအတီးပြုတ်ထားတဲ့ဒီကော်ဖီတစ်ခုဖြစ်တဲ့ကြောင့်မလို့သူအတိမတ်ပြုတ်ပြီးဆက်ဆံမယ်အလေးကဖြစ်လာအောင်ပေါ့ဗျာ
ဟုတ်ကဲ့
ဒီလိုဆိုရင်ကျွန်တော်တို့ကဆက်ကရှော့ပြီးမှကျွန်တော်တို့ကဆက်ရှေ့သွားလို့ရမယ်ဆိုတဲ့သဘောမျိုးဖြစ်နေတာပေါ့အခုအနေထားကျွန်တော်ကတော့ကျွန်တော်အမြင်ပြောရအောင်ဒါဆက်ကရှော့ပြီးလာနိုင်တဲ့အနေထားတော့ကျွန်တော်ကတော့မမြင်ဘူးဟိုဒီပြုတ်ဆုံးစနေဝေးလုံးမယ်ဆိုလို့ရှိရင်တို့ကျွန်တော်တို့လူချင်းရဲ့အဖြေပေါ့နော်ပြည်သူလူချင်းရဲ့အဖြေကတော့ရလာနိုင်မယ်လို့တော့ကျွန်တော်ကတော့သိမထင်ဘူးတော်သားကြီးကလည်းဒီတမန်နေဟာပေးလိမ့်မယ်လို့ကျွန်တော်မမျှော်လင့်အဲ့တော့ကြောင့်မလို့ဒီကာလုံကိုဒီအလေးထားရှင်နိုင်နေပေါ့နော်ကောင်စီတစ်ခုကိုကျွန်တော်တို့ကဒီပြည်သူ့ဝင်ကတင်ရောက်တဲ့ဒီကိုယ်စားလှယ်တွေရဲ့အားနဲ့ကျွန်တော်ဖွဲ့စည်းပြင်နေပေါ့ဗျာအဲ့ဒါလို့ကျွန်တော်မြင်နေပေါ့ဗျာအဲ့ကျွန်တော်မြင်ပေါ့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမှာတောတာရှင်မြန်မာပြည်ကနေရှင်းနေဦးကျော်လင်းရလဲကျွန်တော်တို့အတန်ဖိုင်နဲ့ပေးဖို့ဆွေးနွေးချက်တစ်ခုရှိနေပါတယ်အဲ့ဒါကိုလည်းနားဆင်ကြည့်ပါဦးခင်ဗျာ
ပုံမှန်59စလုံးဟာရုံးတကောင်ကိုထောင်ဖန်းထားတဲ့ထောင်ချောက်တစ်ခုလို့မြင်ပါတယ်တကယ်တကယ်မှာမိနေတာကကြားတကောင်ဖြစ်နေလေတော့မုတ်ဆိုးအဖို့ဖြုတ်ဖို့အခက်တွေ့နေပြီပေါ့ကြားကခွန်အားရှိလေတော့ကြော်ဝင်းကဘယ်လိုလွတ်အောင်ရုတ်ထွက်ရမလဲသိတာပေါ့ကြားလဲရုံရောပိုက်ကွန်လဲကွဲဆိုလိုပုံမှန်59စလုံးဟာလဲစက်ကူစုပ်လိုပြဲသွားပြီပေါ့ပညာရှိတဲ့သူကလွတ်တော်ဥက္ကဋ္ဌတောင်မလို့ဖဲဘယ်နိုင်ငံသွားသွားတမရနဲ့အတူသွားမယ်ဆိုတော့ကမ္ဘာနိုင်ငံတွေကလဲလက်ခံကြမှာသိကြတယ်ပို့ဆိုးသွားတာကပုံမှန်59စလုံးကိုရေးဆွဲခဲ့သူတွေအဖို့သူတို့ထင်သလိုမဖြစ်ပဲ NLD ကိုတမရ2ယောက်နဲ့တမရအထက်ကပုဂ္ဂိုလ်3ယောက်စလုံးကိုပြစ်လိုက်ရသလိုဖြစ်နေပြန်တာပေါ့အိုက်ကီဒိုပညာလူတုခွန်အားနဲ့သူ့ကိုပြန်တိုက်ခိုက်တဲ့နေ့ပေါ့59စလုံးကိုရေးဆွဲခဲ့သူတွေအဖို့ဒေါ်အောင်ဆန်းစုကြည်တမရဖြစ်ရေးဆောင်ရွက်ပေးတာကသာသူတို့အဖို့ဂုဏ်သိက္ခာရှိတဲ့ထွက်ပေါက်တစ်ခုဆိုတာတေချာသလိုဖြစ်နေပါပြီကိုရပိုင်တရင်တွေကလည်းဒီအခြေအနေကိုဥတည်နေပြီဖြစ်လို့ဥသိမ့်စိန်အစိုးရအနေနဲ့ဘယ်လောက်ပညာရှိတဲ့အစိုးရဖြစ်မလဲပြသရတော့မယ်အခြေအနေကိုရောက်ရှိနေပြီလို့ပြောကျင်ပါတယ်ဗျာ
ဟုတ်ကဲ့ဦးကျော်လင်းကတော့သူကတော့ဒေါ်အောင်ဆန်းစုကြည်အနေနဲ့ကတော့ဟိုဘယ်တာဝန်မဲ့ယူနိုင်ငံတကာကတော့သူ့အတိမတ်ပြုလေးစားနေမယ်ဆိုတဲ့သဘောမျိုးပြောတာပါဒါပေမဲ့တခုရှိတာတကယ်လို့သာဒေါ်အောင်ဆန်းစုကြည်အနေနဲ့သမဏတာဝန်မယူပါဘူးဆိုလို့ရှိရင်ဥမာနိုင်ငံတကာနဲ့ဆက်ဆံတဲ့နေရာမှာတန်တမာလှုပ်ထုံးလုံနည်းတွေရအကန့်အသတ်တွေရှိမလာနိုင်ဘူးလားဥမာဒေါ်ဆန်းစုကြည်အနေနဲ့ကဒီမှာအာဆီယံလိုတခြားနိုင်ငံတကာထိပ်သီးစည်းဝေးပွဲလိုမျိုးမှာဒီသမဏတူမဟုတ်တဲ့အတွက်ဟိုတက်လို့မရတာမျိုးလိုတန်တမာရေးရအရာအဲ့လိုမျိုးအကန့်အသတ်တွေအဟန့်တားတွေရောမကြုံနိုင်ဘူးလားဒေါက်တာတင့်ဆွေမြင့်ဆွေးနွေးပါအောင်ခင်ဗျာ
ဒီနိုင်ငံနိုင်ငံတကာတန်ငယ်တမန်ငယ်မှာဒီပရိုတိုကောလ်ကိုခေါ်တာပေါ့နော်အဲဒီအရကတော့ရှိတယ်ဒီအရကတော့နိုင်ငံတကာလေဆာလိုက်နာကြတယ်ခင်ဗျအဲ့တော့ရှိတဲ့အဟာကိုတော့ကြော်ပြီးတော့တော်အောင်ဆန်းစုကြီးကသွားမှာလည်းမဟုတ်ဘူးခင်ဗျအဲ့တော့ဟိုငါကောင်းဆောင်ပြည်တဲ့တမတမဟုတ်ပြီမဲ့ဆိုတာမျိုးလို့တော်အောင်ဆန်းစုကြီးလုံးမှာမဟုတ်ဘူးဒါကြောင့်တော်အောင်ဆန်းစုကြီးကတမတမလို့ရတ ချက်ကလည်းပဲငါတို့ကိုစားလုံးပါဝင်ပေါ့နော်ဒီပွဲစည်းပုံမဖြစ်လို့ရတယ်ပြင်ဆင်ရေးကိုဒါတွန်းအားပေးတဲ့အချက်တစ်ချက်ဖြစ်တယ်လို့ယူဆပါတယ
်โอเคကိုအောင်သူငင်းသဘောထားအောင်ခင်ဗျအခုတကယ်လို့သာဒေါ်ဆန်းစုကြည်အနေနဲ့သမဏတာဝန်မယူပါဘူးဆိုရင်အဲ့လိုနိုင်ငံတကာဆက်ဆံရေးပဲဖြစ်ဖြစ်တန်ငင်းတမန်ငင်းအရာပဲဖြစ်ဖြစ်ဟိုတိကျနေတာဆရာအမတိုင်းပြည်တွင်းတိကျနေနာစရာဒါမှမဟုတ်လေဒေါ်အောင်ဆက်စုကြည်တူရင်ပုဂ္ဂိုလ်တူရင်ပဲဖြစ်ဖြစ်ပေါ့လေတိကျနေနာစရာဘာတွေများမြင်မိလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီလိုပေါ့ခုနပြောတဲ့အာဆီယံလို့ကျွန်တော်တို့နိုင်ငံတကာအဖွဲ့အစည်းအကြီးကြီးတွေပါပေါ့နော်ဒါကတော့သူတို့ရဲ့ခုနကတော့ဆက်စုဆွေးနွေးကြလို့ပါပဲသူတို့ရဲ့လှုပ်ထုတ်လုပ်နေတဲ့ဟိုတာဝန်မရှိတဲ့လူကတော့သွားတက်လို့မရတဲ့အခြေအနေရှိပါတယ်ဆိုတော့ဒါပေမဲ့လည်းကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်ရှီတောင်အားရှာပါပဲဟိုစင်ကာပူမှာဆိုရင်ကျွန်တော်တို့ဆီလီယာဝင်ကြီးပေါ့ကွာဒီကွန်ယူရှိပါတယ်ဆိုတော့နောက်တစ်ခါကျတော့ time မှာလည်းအရင်တော့ကဒီဝင်ကြီးချုပ်ရင်လာဖြစ်နေတဲ့အချိန်မှာလည်းရဲ့အကိုတက်ခင်ပေါ့နော်သူကတချို့နိုင်ငံကစာချုပ်ကိစ္စတွေမှာဒီရင်လာကလက်မှတ်သွားမထိုးခင်မှာသူကအရင်ကြိုပြီးတော့သွားပြီးလုပ်ပြီးလောက်ထားတဲ့စီယုံထားတဲ့ပြောဆိုထားတဲ့ဆိုတော့ဟိုဆွေးနွေးချက်တွေရှိပါတယ်ဆိုတော့အဲ့တော့ကျွန်တော်မြင်တာကတော့ဒီနိုင်ငံကတန်တမာရေးကိစ္စတွေမှာတော့လုံနိုင်ကြိုင်နိုင်တဲ့အနေအထားတော့အများကြီးပါဒါပေမဲ့တချို့တရားဝင်ပုံမှန်ပေါ့နော်တချို့ဒီလိုနိုင်ငံကအစည်းအဝေးတွေမတက်ရတာဆိုတော့ဒါမျိုးကြံစည်တာရှိနေ
ဟုတ်ကဲ့နောက်တစ်ခုကအခုကျွန်တော်အစီအစဉ်အဆုံးမတက်ခင်ပေါ့လေအစီအစဉ်အဆုံးတက်ဖို့2မိနစ်လောက်တော့ကြံပါသေးတယ်တကယ်လို့သာဒေါ်ဆန်းစုကြည်အနေနဲ့ဟိုအခုစိတ်ဆက်ဆွေးနွေးညှိနှိုင်းမှုရေရဖြစ်နိုင်တဲ့အလားအလာတွေလည်းတစုံတရာဆက်ဆက်ဒေါက်တာတင်းဆွေလည်းပြောသွားပါတယ်လမ်းကတော့ရှိနေသေးတယ်ဆိုတော့တကယ်အခုလက်ရှိနိုင်ငံရေးခင်းချင်းရဒေါ်ဆန်းစုကြည်အနေနဲ့သမရဖြစ်မယ်ဆိုဖြစ်နိုင်မယ်အခွင့်လန်းရာဂိုင်နှုတ်ရခံမှန်းပြီးပြောမယ်ဆိုရောမနေရာကတော့ရှိရလို့ဒေါက်တာတင်းဆွေအနေနဲ့ပြောလို့ရမလဲ
โอเคဒီခံမှန်းချက်ကကျွန်တော်တို့တရက်နဲ့တရက်တောင်မတူတဲ့အနေထားပေါ့နော်ဒီနိုမာရှိရတဲ့ကယူကော့ဘွယ်ရလက်ပြညာပြီးကြတဲ့ကဟိုတုံညာကနေစခဲ့တာပေါ့နော်အခုဆိုရင်တော့ကျွန်တော်ခံမှန်းပေါ့လေအနည်းဆုံး90ခိုင်နှုန်းတော့ရောက်လာပြီလို့ထင်ပါတယ်ခင်ဗျ
โอเคကိုအောင်သူငယ်အမြင်ရောခင်ဗျအခုကျွန်တော်တို့ဒီနိုဝင်ဘာ10ရက်ရွေးကောက်ပွဲနောက်ပိုင်းအစပြီးဒေါက်တာတင်းဆွေပြောသလိုပေါ့လေနိုင်ငံရေးခင်းချင်းကတော့တနေ့ချင်းတနေ့ချင်းကိုကျွန်တော်တို့ပြောင်းနေပါတယ်ဥပမာဆိုပါတော့ဥပမာဟိုဒေါ်အောင်ဆန်းစုကြည်ကဒီထက်ဟိုတိတိ၃00နဲ့တွေ့ဖို့ကိစ္စတောင်းဆိုတာမျိုးလို့ပေါ့လေဒီလိုမျိုးတနေ့နဲ့တနေ့ပြောင်းလဲနေတာရောရှိပါတယ်ဒါပေမဲ့လက်တလောအခင်းချင်းရရာဂိုင်နှုန်းနဲ့ခံမှန်းမဲ့ဆိုရင်ဘယ်နဲ့ရာဂိုင်နှုန်းတော့ရှိမယ်လို့ကိုအောင်သူငယ်မြင်လဲခင်ဗျ
ခုနဟိုဆရာဒေါက်တာတင်းဆွေခံမှန်းပြီးတော့ပဲကျွန်တော်တော့50လို့ခံမှန်းနေတယ်ဒါပေမဲ့ဒီဒေါ်ဆန်းစုကြည်တော့90ကဒီတက်ကိုပို့ပြီးတော့အလေးပေးခြင်းနဲ့ပြောရှိပါတယ
်။ဟုတ်ကဲ့။ပါဝင်ဆွေးနွေးကြတဲ့ဥအောင်သူငယ်ဒေါက်တာတင်းဆွေနဲ့ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေအားလုံးအထူးကျေးဇူးတင်တဲ့ကြောင့်ဒီနေရာကပြောချလိုပါတယ်ခင်ဗျာ
။စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။
ရရှိမြားရှင်အရင်စစ်အစိုးရအဆက်ဆက်လက်ထက်လူခွင့်ရချိုးဖောက်မှုပုံစံမျိုးစုံခံစားခဲ့ရတဲ့သူတွေဒီမိုကရေစီအစိုးရတည့်ရလက်ထက်မှာတရားမျှတမှုတွေပြန်လည်ရရှိဖို့စူးစမ်းသင်ပါသလားဒါမှမဟုတ်အမျိုးသားပြန်လည်တည်မြဲရေးရှေ့ရှုပြီးဖြစ်ခဲ့သမျှတွေကိုတင်မုန်းချေတာကမှန်ကန်တဲ့လုပ်ရဖြစ်နိုင်ပါသလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VO ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါလို့ရှင်။
V View American တန်ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနေ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။သောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်။ကျွန်တော်တို့ View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်
VOA မြန်မာပိုင်းကိုစာရေးဆက်သွယ်ကြဖို့သောရရှင်တို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုတော့တန်ရှိနေတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုမနန္ဒာချန်ကကြေညာပေးပါအောင်ရှင်။တူရကီနိုင်ငံကနေရုရှားတိုက်လေယာဉ်တစ်စင်းကိုတူရကီနဲ့ဆီးရီးယားနယ်စပ်အနီးမှာပစ်ချခဲ့ပြီးတဲ့နောက်၄ရက်ကြာမှပဲတူရကီရဲ့ပေါ်ကိုစီးပွားရေးရာဒဏ်ခတ်မှုတွေလုပ်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကတောင်းဆိုလိုက်ပါတယ်။တူရကီကုန်ပစ္စည်းတချို့တင်သွင်းမှုတွေကိုကန့်သတ်တာရုရှားမှာရှိနေတဲ့တူရကီလုပ်ငန်းတွေကိုကန်ထရိုက်နောက်ထပ်ထပ်တိုးမှုတွေတားမြစ်တာနဲ့ရုရှားနိုင်ငံကတူရကီကုမ္ပဏီတွေရဲ့လုပ်ငန်းတွေကိုထိန်းချုပ်တာတွေထည့်သွင်းထားတဲ့အရေးယူဒဏ်ခတ်မှုအမိန့်ကိုသမ္မတပူတင်ကစနေနေ့မှာလက်မှတ်ရေးထိုးခဲ့တာပါ။ဒီမိန်ထဲမှာရုရှားကနေတူရကီကိုစင်းလုံးကလေရင်ပြန်တမ်းမှုခီးစဉ်တွေရပ်ဆိုင်းဖို့နဲ့တူရကီမှာသွားရောက်လည်ပတ်တာပါဝင်တဲ့ခီးသွွားအစီအစဉ်တွေကိုရုရှားခီးသွွားကုမ္ပဏီတွေကရောင်းချတာတွေရပ်ဆိုင်းဖို့တွေလည်းပါဝင်ပါတယ်။နှစ်နိုင်ငံကြားတင်းမာမှုတွေကြီးထွားစေခဲ့တဲ့အင်ကာနေကရုရှားတိုက်လေရင်ပြစ်ချခံရပြီးကလေးကရုရှားဘက်ကတူရကီပေါ်လက်စားချေတုံ့ပြန်သွားမယ်လို့ချိန်ချောက်ခဲ့တာပါ။အမေရိကန်နိုင်ငံသားအသက်မောင်းများစွာရဲ့တယ်လီဖုန်းခေါ်ဆိုမှုအချက်လက်တွေကိုဗဟိုအစိုးရကမှတ်တမ်းတင်စုဆောင်းနေတာတွေကိုစနေညမှာဆုံးသက်တော်မှာဖြစ်ပါတယ်။အမေရိကန်မျိုးသားလုံခြုံရေးအေဂျင်စီ Contract Wonder Hall Edward Snowden ကဖွင့်ချလိုက်ပြီးတဲ့နောက်မှာပဲလျှို့ဝှက်အစီအစဉ်နဲ့ပတ်သက်လို့အခြေတင်ပြောစရာတွေလည်းပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။ခေါ်ဆိုတဲ့ဖုန်းနံပါတ်တွေအများအများကိုမှတ်တမ်းတင်သိမ်းဆည်းနေတဲ့အစီအစဉ်အစားပုံမို့ပြီးတော့တိတိကျကျနဲ့ပြစ်မှတ်ထားထောက်လန်းတဲ့ပုံစံနဲ့အစားထိုးဆောင်ရွက်သွားမှာဖြစ်တယ်လို့လည်းအမျိုးသားလုံခြုံရေးအေဂျင်စီကတောက်ချနေထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြခဲ့ပါတယ်။မာလီနိုင်ငံမြောက်ပိုင်းကစ်ဒဲမှာရှိတဲ့ကုလသမဂ္ဂအခြေစိုက်စခန်းကိုစစ်သွေးကြွတွေကစနေနေ့အစောပိုင်းမှာတိုက်ခိုက်ခဲ့ပါတယ်။ရော့ကက်နဲ့တိုက်ခိုက်မှုကြောင့်ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့ဝင်2ယောက်နဲ့အရဲသားဝန်ထမ်း1ယောက်သေဆုံးခဲ့ပြီးလူပေါင်း20လောက်ဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရသူတွေထဲက4ဦးရဲ့အခြေအနေတော်တော်ဆိုးတယ်လို့မာလီနိုင်ငံကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးအဖွဲ့ရဲ့ပြောရဲဆိုခွင့်ရှိသူတူကပြောပါရယ်ဘယ်အဖွဲ့ကတော့သူတို့လက်ချက်ဖြစ်တဲ့ဆိုတာကိုထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးပြီးခဲ့တဲ့သတင်းဘက်ကလည်း Boko Haram တိခတ်ပါရှင်ဘာမာကိုမြို့မှာရှိတဲ့အစစ်မြေဟိုတယ်တစ်ခုကိုစစ်သွေးကြွတွေကတိုက်ခိုက်ခဲ့ရာကလူ20ထက်မနည်းသေဆုံးခဲ့ရပါတယ ်သတင်းအကျဉ်းချုပ်ကိုမနန္ဒာချန်ကကြေညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကဦးဆန်မိုးဝေဖြစ်ပြီးအင်ဂျင်နီယာကတော့ David Magnus ဖြစ်ပါတယ်တနင်္ဂနွေနေ့မနေ့ VOA ရဲ့မြန်မာပိုင်းအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းတိုမီတာ32 40 50နဲ့လိုင်းလိုက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်တွေနဲ့မြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပြီးလိုအင်စင်တာတွေပြေဝကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.